Welcome to the Voice of America in Burmese.
Washington Review American Tangani, January 2nd, Sunini Manakin season Rigo, Nemasanodiman at Chanaigani Kunanaiti, Langlomita and Sally Lazen and Azette, Langlamita de Aguze Rogani, Tony and Bini Babi, Jamakim Yutapa, Aku, Nasonia at the end Rigo, a Yanzon Tempia Bibame. Coronavirus Tango, American Nangandari, Tangan, Kanan Yam Pia Bagare, Natana Sema.
In the face of great challenges this year, Americans showed incredible grit.
ဘယ်လိုမှဖြစ်နိုင်တယ်လို့တတ်မထားတာတွေကိုတမန်ဝင်အောင်မြင်မှုရအောင်အတူတူကလှုပ်ဆောင်နိုင်ရတယ်လို့ပြောတော့တာပါဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးမားဆုံးဖြစ်တဲ့ဆောလှုပ်ရှားမှုတွေကိုကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးအတွက်လှုပ်ဆောင်ခဲ့ကြောင်းနဲ့တောင်းတဲ့ချီတဲ့အသက်ရှူဆက်တွေတန်ပေါင်းများစွာသောနှာခေါင်းဆီးတွေထုတ်ဖို့အတွက်စက်ရုံတွေကိုအသွင်ပြောင်းပေးခဲ့တယ်လို့ မေ့ချဖို့ပန်ကြားခဲ့တာပါအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့နှစ်သက်အကြိုညချမ်းမှာရှမ်းမာရေးလှုပ်သားတွေကိုဂုဏ်ပြုခဲ့ပါတယ်တိုက်ခရ2020မှာအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အခု2021ကတော့အမေရိကန်နိုင်ငံအတွက်ကောင်းမွန်တဲ့နှစ်ဖြစ်လာမယ်လို့သူယုံကြည်ကြောင်းအပြုသဘောဆောင်ပြောကြားခဲ့တာပါပိုဟန်မင်းကြီးဖရန်စစ်ကတော့နှစ်ဆန်းတည့်တောက်ကြံနေနေ့လဲဝတ်ပြုဆုတောင်းပွဲကိုတက်ရောက်ခဲ့ပြီးငြိမ်းချမ်းရေးအတွက်ပန်ကြားခဲ့ပါတယ်2020မှာကျွမ်းရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုကနေတဝက်ရဲ့ပူပန်မှုတွေပြဿနာတွေကိုနောက်တိုးမျှဝေခံစားဖို့လိုရဲဆိုတာပြသခဲ့ကြောင်းနဲ့ဒီလိုလှုပ်ဆောင်မှုကနေငြိမ်းကိုဆက်ဆံမှုတိဆောက်လာစေတဲ့အတွက်ငြိမ်းချမ်းရေးလမ်းကြောင်းပေါ်ကိုရောက်လာစေတယ်လို့ပြောပါတယ်။စပါတလောကနိုင်ငံအသီးသီးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြန်ဖြန့်ဝေပေးနိုင်ဖို့အတွက်ရည်ရွယ်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခြေသပရင်းနေမှာ Pfizer BioNTech ထုတ်ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပါတယ်။မနေ့ကတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားခဲ့ခြင်းကစပြီးအမေရိကန်နဲ့ဂျာမနီပူးတွဲထုတ်လုပ်တဲ့ဒီဆေးဟာအရေးပေါ်အသုံးပြုခွင့်ပထမဆုံးရခဲ့တာလို့ WHO ကပြောပါတယ်။အခုလိုလှုပ်ဆောင်တာဟာကမ္ဘာတစ်လောကိုဗစ် -19 ကာဝယ်ဆေးဖြန့်ဝေပေးနိုင်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ကြောင်းနဲ့ဒီကာဝယ်ဆေးကိုကမ္ဘာတစ်လောဦးစားပေးပြီးထိုးဖို့အတွက်လိုအပ်သူတွေစီလုံလုံလောက်လောက်ရအောင်လုပ်ပေးဖို့လိုတယ်လို့WHO ကကာဝယ်ဆေးလက်လန်းမီရေလှုပ်ဆောင်နေတဲ့ထိတ်တန့်အရာရှိကပြောပါလေဒီကာဝယ်ဆေးကိုအရေးပေါ်အသုံးခွင့်အခုလိုချပေးတဲ့အတွက်နိုင်ငံကြီးကြီးကစီးမြင်စီကံချက်မှတ်ရေးဆိုင်ရာတာဝန်ရှိသူတွေအတွက်ပါဆေးတင်သွင်းခွင့်နဲ့ဖြန့်ဝေခွင့်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ဖို့လမ်းဖွင့်သွားပြီဖြစ်ကြောင်းလည်းပြောပါလေအီရန်ကသူ့ရဲ့ဖော်ဒိုနျူကလ িয়ার ဆေးရုံမှာယူရေနီယံတန့်စင်မှုကိုရာနှုန်း20ရအောင်လုပ်ဖို့စီစဉ်နေကြောင်းပြောကြားခဲ့တယ်လို့ IAEA PPSAN အမှုမြေဆိုင်အေဂျင်စီကတောက်ကြံနေမှာပြောပါလေအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015တုန်းကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်အရေးယူဒဏ်ခတ်မှုပြန်လုပ်လာတာကိုလက်စားချေတဲ့အနေနဲ့အီရန်ကစာချုပ်ပါအချက်တွေကို2019ကစချိုးဖောက်နေတာဖြစ်ပါတယ်။အခုလှုပ်ဆောင်ချက်ကတော့အီရန်ရဲ့ထိပ်တန်းနျူကလ িয়ার သိပ္ပံပညာရှင်အသက်ခံရတာအတွက်လက်တုံ့ပြန်ဖို့အီရန်လွှတ်တော်ကပြီးခဲ့တဲ့လတည်းချမှတ်ခဲ့တဲ့ဥပဒေမှာပါတဲ့လှုပ်ဆောင်ချက်အများပြားတွေကတစ်ခုဖြစ်ပါတယ်။ဒီသိပ္ပံပညာရှင်ကိုအစ္စရေးကတပ်ဖြတ်တာလို့အီရန်ကယုံကြည်ထားတာပါ။အီရန်ရဲ့အခုလိုလှုပ်ဆောင်မှုမျိုးဟာနိုင်ငံတကာသဘောတူညီချက်ထင်အမေရိကန်ပြန်ပြီးဝင်လာရေးအတွက်အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဂျိုးပန်းမှုတွေကိုရှုပ်ထွေးမှုတွေဖြစ်လာစေနိုင်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်မဲဆယ်စီးရုံနေစဉ်ဖန်ဆီးခေါ်ဆောင်လာခံရတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်းသုံးပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းရန်ကုန်အမေရိကန်တန်ယုံကနှစ်ဆန်းတည့်တောက်ကြံနေမှာပြောပါတယ်။ဒီမိုကရေစီစနစ်တစ်ခုမှာကိုယ်စားလှယ်လောင်းတွေအတွက်ဘေးကင်းပြီးလုံခြုံမှုရှိရှိနဲ့မဲဆွယ်စည်းရုံးခွင့်ရှိရမှာဖြစ်ကြောင်းလဲတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါဗျ။ရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းမြင့်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့ကိုရွေးကောက်ပွဲမတိုင်ခင်အောက်တိုဘာ24ရက်တုန်းက AA လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးနှစ်ဆန်းတည့်နေ့မှာတော့ပြန်လွှတ်ပေးကြတာပါ။မြန်မာနိုင်ငံမှာ2021အတွင်းငြင်းချမ်းမှုဒီမိုကရေစီနဲ့တရားဝါပြောမှုကိုပြည်သူတွေပို့ပြီးခံစားရစေဖို့မျှော်လင့်တယ်လို့ အမေရိကန်တန်ယုံကြီးညာချက်မှာဖော်ပြထားပါတယ်။တင်းတွေပြီးမှာတော့အပတ်စဉ်အစီအစဉ်တွေနဲ့အတူ2020အတွင်းနိုင်ငံတကာထူးခြားတဲ့ဖြစ်တွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းတော်တပုတ်ကိုနားဆင်နိုင်ပါပြီ။
စင်တော်ဝင်းမဲပါရေကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့ကလွတ်တော်ကိုယ်စားလှယ်လောင်း၃ကိုအခုနှစ်သစ်မှာအေးအေးရခိုင်တပ်ကပြန်လွတ်ပေးလိုက်တာကို NLD ဘက်ကအဖြေသဘောတုံ့ပြန်လိုက်ပါတယ်။ဒါကငြိမ်းချမ်းရေးနဲ့ရခိုင်မှာမဖြစ်ခဲ့သေးတဲ့ရေကောက်ပွဲပြန်ဖြစ်ရေးအထောက်အကူပြုမယ်လို့ NLD ပြောခွင့်ရနဲ့သုံးသက်သူတို့ကဆိုပါတယ်။ NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
ဖမ်းဆီးထားတဲ့လူတွေကိုပြန်လွတ်ပေးတယ်ဆိုတာကတော့ဒါကောင်းတဲ့ပြုမှုပြုသဘောဆောင်တဲ့ပြုမှုဆိုတာကျွန်တော်တို့လက်ခံပါတယ်။ကောင်းတဲ့ဖြစ်ရတစ်ခုပါပဲ။နှစ်တည်းနဲ့လည်းတိုက်ဆိုင်နေတော့ဒီလိုပြုမှုပေါ်မူတည်ပြီးတော့ရခိုင်ရေခင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းတိုင်းကဒီညှိနှိုင်းမှုတွေကိုဆင်ဆက်မပြတ်လုပ်ခြင်းအပြင်ငြိမ်းချမ်းရေးအတွက်ပို့ပြီးတော့အလားအလာကောင်းနေဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ရှေ့မှာငြိမ်းချမ်းရေးအတွက်ဆရာတို့ဘယ်လိုအလားအလာဖြစ်လာဖို့မျှော်လင့်ထားလဲ
။ဒီလိုလွတ်မြောက်လာတာနဲ့အတူကျွန်တော်တို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကတိုင်းမီကိုနှစ်တနှခုစက္ကပြောတဲ့အခါမှာထည့်သွင်းပြောခဲ့တယ်လို့ပဲပင်စာချုပ်ကဲ85နှစ်မြောက်နော်2022မှာငြိမ်းချမ်းရေးရတဲ့အဖြစ်ကိုအခုလိုဒီကောင်းမွန်တဲ့အလားအလာပြီးစင်ကဲဖြစ်သွားလိမ့်မယ်အလုံးပြီးကြိုးစားနိုင်လိမ့်မယ်လို့ကောင်းပကမျှော်လင့်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကဒီရွေးကောက်ပွဲတွေဖြစ်လာနိုင်မဲ့အလားအလာပါရော
အခုလက်ရှိဥပဒေအရဆိုရင်လက်လောချက်ချင်းနော်ရွေးကောက်ပွဲတွေလုံးလို့မရဘူးဆိုတော့ဥပဒေကြွန့်ချင်တဲ့လူတိုင်းသိနိုင်ပါတယ်နောက်တစ်ခါရခိုင်ပြည်မြောက်ပိုင်းမှာရှိတာကတိုက်ပွဲနှစ်ဖက်ရပ်ယုံနေမပြီးပါဘူးလွတ်လပ်ပြီးတရားမျှတတော့ရွေးကောက်ပွဲများဖြစ်ဖို့ဆိုတာအင်္ဂါရများစွာလိုပါသေးတယ်ဒီမောင်တော်မင်းမြမြေပုံမှာခြေဝါအုတ်ချွေမှု90 80 40စဖြင့်လုပ်ကထားတာပါအဲ့ဒီခြေဝါအုတ်ချွေမှုတွေမရှိဘဲနဲ့ဘယ်လိုလုပ်ပြီးမဲယုံနေကျွန်တော်လုပ်မလို့နော်အုတ်ချွေမှုဆိုတာလည်းကဲမင်းလုံးလိုက်ဒီလိုပြောလို့မရပါဘူးသူမှလည်းဥပဒေရှိပါတယ်ခြေဝါအုတ်ချွေမှုတွေရွေးဖို့ဆိုရင်ကြီးကြပ်ရေးမှုကစဖွဲ့ရမယ်နောက်အစဉ်အဆက်လုပ်ပါတယ်ဒါဟုတ်အ мян ဆုံးလုပ်တာတော့ကျွန်တော်လိုလားပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီနေရာမှာဒီတက်မတော်နဲ့ညှိနှိုင်းမှုအနေအထားတွေတိုးတက်လာတဲ့အနေအထားတစ်ခုလို့ရောသုံးသပ်လို့ရလဲလားဆရာကြီး
ဒီတက်မတော်နဲ့အေးအဖွဲ့တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေကအခုကိုယ်စားလှယ်လောင်းတုံးဘူးပြန်လည်လွတ်ပြေးခြင်းမှာဒီထိုက်တဲ့နဲ့အကျိုးသက်ရောက်မှုရှိတဲ့စာအုပ်ကျွန်တော်တို့လက်ခံပါတယ်တကယ်တော့တမလို့ဆိုတာအစိုးရရဲ့အဖွဲ့အစည်းတရားပဲဖြစ်ပါတယ်အဲ့တော့အေးအေးဖွင့်နေတွေ့ဆုံဆွေးနွေးတဲ့အခါမှာဘယ်လိုတိုးတက်မှုရှိတဲ့ကိုပုံဝင်လင်းလင်းမိမိအစိုးရအဖွဲ့ကိုတင်ပြနေတယ်လို့ယူဆပါတယ်အဲ့လိုတိုးတက်မှုတွေရှိလာတာနဲ့အများကျွန်တော်တို့အစိုးရကလည်းဒီရခိုင်ပြည်နယ်နိုင်ငံရေးအမားတွေတောင်းဆိုနေတဲ့နော်အချက်အချို့ကိုလိုက်လျောနိုင်မှုအခြေအနေကောင်းနေဖြစ်လာလိမ့်မယ်
ဟုတ်ကဲ့ဆရာဒီနေရာမှာတစ်ခုက NLD နေနဲ့အခုဒီဖွဲ့စည်းလိုက်တဲ့ဆရာအောင်မွန်းညိုတို့တိုင်းတိုင်းနဲ့တွေ့ဆုံညီနိုင်ရေးအဖွဲ့အနေနဲ့ရခိုင်တို့သွားဖို့အလားလာရော
ငကိုထဆိုင်တို့အခြေအနေပုံကောင်းလာတယ်လို့ညီမိပါတယ်သို့သောသွားခြင်းမသွားခြင်းကတော့တောင်းပေးလိုက်တဲ့အဖွဲ့ဝင်လေးကိုယ်တိုင်ဆုံးဖြတ
်ဟုတ်ကဲ့ကျေးဇူးပါဒေါက်တာမင်းညိုခင်ဗျာအဲ့ဒီတော့အခုလို့လွှတ်ပေးလိုက်တဲ့အပေါ်မှာဘလို့ဆက်ဖြစ်စင်တာနဲ့ဖြစ်နိုင်တာတွေကိုနိုင်ငံရေးလည်လာသုံးသပ်သူဦးသက်စွန်နိုင်ကိုဆက်မေးထားရမှာဦးသက်စွန်နိုင်ကအခုလို့ဆက်ရှင်းပြပါတယ
်ဒီကိစ္စကလည်းရေကောက်ပွင့်နေပဲပတ်သက်နေတဲ့အကြောင်းရင်းဖြစ်နေတဲ့အခါကျတော့လွှတ်ပေးတယ်လို့ဒီကိုတောင်းဆိုခဲ့တာသို့တော်ညာလည်းအခုကတပ်မတော်နဲ့အခုနှစ်ဖက်ပြစ်ဆုံဆွေးနွေးပြီးတဲ့နောက်ပိုင်းမှာတော့တပ်မတော်က၃ယောက်ပါဆွတ်လိုက်ပါတယ်အဲ့ဒါဆိုရင်တော့ NLD ပါတီအနေနဲ့စစ်တိုင်းဒေသမှာတရားမျှတရေကောက်ပွဲကြီးကျင်းပပြီးဘူးအတွက် UGC ကိုအခင်းချင်းတွေကိုစတင်ပြီးတော့လှုပ်ဆောင်နေနေသူစားပါတယ်အဲ့လိုလှုပ်ချင်းဟာ NCA လမ်းကြောင်းမဟုတ်ဘူး FPNC တိတစ်ခွက်လုံးဝင်ရောက်လာနိုင်မှုအရင်ဆုံးတစ်ခါတစ်ချက်ကွန်ပလိတ်ထား
ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဦးတန်းစွန်နဲ့ခင်ဗျာကျွန်တော်ဝင်းမဲပါ
2020ခုနှစ်အတွင်းကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့ COVID-19 ကပ်ရောဂါနဲ့လူမဲတွေရဲ့အသက်ကိုလည်းဒဏ်ယူတန်ဖိုးထားဖို့တောင်းဆိုတဲ့လှုပ်ရှားမှုသတင်းတွေအမေရိကန်ရွေးကောက်ပွဲသတင်းတွေ2020ကမ္ဘာသတင်းကောင်းကြီးပိုင်းမှာလွှမ်းမိုးနေရာယူခဲ့ပါတယ်။ဒါပေမဲ့လည်းတခြားနှစ်တွေလိုပဲသဘာဝဘေးအန္တရာယ်တွေလူလူအုံကြွားမှုတွေနဲ့ပဋိပက္ခတွေကိုနိုင်ငံတချို့ရင်ဆိုင်ခဲ့ရပါတယ်။2020ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်အပျက်တချို့ကိုစုစည်းပြီးဦးသိန်းထိုင်ဦးနဲ့ကျမများသစီအောင်ကတင်ပြပေးထားပါရရှင်
2020ခုနှစ်ဇန်နဝါရီလစမ်းမှာပဲဩစတြေးလျနိုင်ငံမှာဘယ်တော့မှမချုံဘူးတဲ့တိုင်းတာနဲ့တော်မီတွေလောင်ချမ်းခဲ့တဲ့သတင်းကတုံ့လုံစိတ်မကောင်းစရာသတင်းတစ်ပုဒ်ဖြစ်နေနှစ်သစ်ကိုကြိုခဲ့ပါတယ်တော်မီကြောင့်တောင်းဒိဆန်တန်းတထောင်တဲ့မင်းသိချေတန်းရခဲ့တယ်လို့စစ်တနီတက်သူကခေရပီရာပညာရှင်တွေခန့်မှန်းခဲ့ကြပါတယ်တော်မီကြောင့်ဟက်တာ 12.6 တန်းမီလောင်ကျွမ်းခဲ့ပြီးလူ30ကျော်သေဆုံးခဲ့တယ်လို့ထောင်ထဲချင်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်တော်မီကထွက်တဲ့မီးခိုးမြူငွေတွေကအစိပိတ်ပမုတ်ဒီယာတဲကနေတောင်အမေရိကတိုင်းနိုင်ငံတွေဖြစ်တဲ့ဘရာဇီးချီလီနဲ့အာဂျင်တီးနားနိုင်ငံတွေအထိရောက်ခဲ့ပါတယ
်ဇန်နဝါရီလ3ရက်နေ့ကပဲအီရန်တော်လှန်ရေးတည်ဆောင်တပ်ရဲ့တပ်မှုကာဆမ်ဆူလမာနီကိုအီရန်နိုင်ငံဘက်ကနိုင်ငံတကာလူစိတ်အင်းမှာ American စစ်တပ်ကအဝေးထိန်ဒရုန်းရင်နဲ့တိုက်ခိုက်ပြီးလုံခြုံလိုက်ပါတယ်ဒါကြောင့်လည်းထောင်တောင်းချီတဲ့အီရန်ပြည်သူတွေ American စစ်ကြီးဆန္ဒပြပွဲတွေအီရန်နိုင်ငံမှာရက်ဆက်ကျင်းပခဲ့ပါတယ်ကိုဂျူကာဆမ်ဆူလမာနီလုံခြုံခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံတွင်က American စစ်စခန်းတွေကိုအီရန်က rocket တုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဒီပိုင်းတွင်မှာပဲအီရန်ပြည်သူတချို့ရဲ့ American စစ်ကြီးဆန္ဒပြပွဲတွေဟာအီရန်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲအဖြစ်လဲပြောင်းလဲသွားခဲ့ပါတယ်
အီရန်နိုင်ငံတဟေရန်မြို့လေဆိပ်ကတဲ့ယူကရိန်းခီးတဲ့တဲ့လေရင်ကိုဇန်နဝါရီလ6ရက်နေ့ကအီရန်စစ်တပ်ကဒုံးကျည်နဲ့မာယုံပစ်ခတ်ခဲ့တာကြောင့်လေမော်မှာပတ်သွားခဲ့သူ156ဦးသေဆုံးခဲ့ပြီးတရင်ထိန်ချန်ခဲ့မှုအတွက်အီရန်အစိုးရကိုကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ဆော်ဘာဘိုင်းကဆက်ချွေမှုကြောင့်လို့အီရန်ဘက်ကပြောခဲ့ပေမဲ့နောက်ပိုင်းမှာမာယုံပစ်ခတ်တာကိုအီရန်စစ်တပ်ကဝန်ခံခဲ့ပါတယ်ဒီလိုဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံမှာအီရန်ဘာသာရေးခေါင်းဆောင်ကြီးပါဝင်အစိုးရခေါင်းဆောင်တွေဆင်ပေးဖို့အထိတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်အီရန်ဆက်ဆံရေးတင်းတင်းပါပါအခြေအနေသတင်းတွေကလည်း2020ခုနှစ်နိစ္စမ်းမှာနိုင်ငံတကာအထူးအာရုံစိုက်ခဲ့ရတဲ့သတင်းတွေဖြစ်ခဲ့ပါတယ်။
2020ခုနှစ်နိစ္စမ်းမှာပဲတကဘာလုံးကပြည်သူတွေရဲ့လူနေမှုဘဝတွေကိုပြောင်းလဲသွားမယ်။ကျောင်းမဲ့ဖွဲ့ရာကတ်ယောဂဇူးကြီးရဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေအထိတ်တလန့်သတိပေးခဲ့ကြပါတယ်တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့နေတဲ့ဆိုတာကိုဇန်နဝါရီလ9ရက်နေ့မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပါတယ်။လူချင်းချင်းကူးစက်နိုင်တဲ့ဆိုတာကိုတရုတ်ကျန်းမာရေးအရာရှိတွေဝန်ခံခဲ့ပြီးတဲ့နောက်လူဦးရေ17သန်းရှိတဲ့ဝူဟန်မြို့ကန်တွေကိုအပြင်းမထွက်ဖို့တရုတ်အစိုးရကတင်းတင်းကြပ်ကြပ်ပိတ်ကင်လိုက်ပါတယ
်။တရုတ်နိုင်ငံမှာရောဂါကူးစက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်ဇန်နဝါရီလအတွင်းမှာပဲအမေရိကန်ပြည်ထောင်စု၄သိန်းတချို့မှာနိုင်ငံကရောက်လာတဲ့ခီးတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာကိုစလုပ်ခဲ့ပါတယ်။ဇန်နဝါရီလ21ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတရုတ်နိုင်ငံဝူဟန်မြို့ကအမေရိကန်ပြည်ထောင်စုကိုပြန်လာတဲ့ခီးတွေတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပြီဆိုတာကိုကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှလူတွေသိမ်းတဲ့ချီသေဆုံးပြီးသက်နဲ့ချီရောဂါကူးစက်ဖို့အစပိုင်းသတင်းလို့ပြောရမှာပါ။
Is there any member in the American ပြည်ထောင်စုမှာဇန်နဝါရီလကုန်မှာသမ္မတဒေါ်နယ်ထရန့်ကိုယာရုကဖယ်ရှားတဲ့အထိအရေးယူနိုင်ရေးလွှတ်တော်အတွင်းမှာအခြေတင်ဆွေးနွေးပွဲတွေကျင်းပနေခဲ့ပြီးတရလူအဖြစ်ဆောင်ရွက်တဲ့အောက်လွှတ်တော်အမတ်တွေနဲ့သမ္မတရဲ့ကျူးဆောင်ရှိနေတွေအပြန်အလှန်ညှင်းခုန်နေခဲ့ပါတယ်။အာဏာအလွေတုံ့စားလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့ American သမ္မတဒေါ်နယ်ထရန့်အပေါ်အရေးယူနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးပမ်းခဲ့တာပါ။သမရာထရမ်ဟာသမရာရေးကောက်ပွဲသူ့ရဲ့အဓိကပြိုင်ဘက်တူဖြစ်လာနိုင်တဲ့ဒုသမရာဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမရာဗလာဒီမီယာဇီလန်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပေးရမယ့်စီးရီးအကူအညီဒေါ်လာတန်း400လေးပါးကိုချက်ချင်းမပေးဘဲဆိုင်ထားခဲ့တယ်လို့ဒီမိုကရက်ဘက်ကဆွတ်ဆွဲခဲ့ပါတယ်ထို့တော့ကြားနာစစ်ဆေးပွဲတွေမှာသမရာထရမ်ရဲ့အစိုးရအဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတက်သည့်အဖြစ်စင့်ခေါ်မေးမြန်းဖို့ဒီမိုကရက်ဘက်ကတောင်းဆိုပေမဲ့အထက်လွှတ်တော်လူများစုဖြစ်တဲ့ Republican Party ဝင်တွေကလက်မခံခဲ့ပါဘူး February 5ရက်နေ့မှာတော့သမရာမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ
်သမရာကိုရည်ရွယ်ဆွဲဆိုချက်တွေကိုပယ်ချပြီးအပြစ်မရှိကြောင်းထက်လွှတ်တော်ကမဲခွဲမဆုံးဖြတ်ခင်တည်းရဲ့လို့ February 4ရက်နေ့မှာပဲသမ္မတထရန့်တိုင်းပြည်ကိုနိုင်ငံတော်ခြေပြမင်းကွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာရုပ်လျှော့ကြားဆင်းနေပြီဆိုတဲ့အတွေ့ခံစားချက်တွေကိုသူ့အစိုးရတက်တန်ပထမပိုင်းနှစ်တွေအတွင်းတောက်သောအောင်လုပ်နိုင်ခဲ့တယ်လို့သမ္မတတက်တန်တွေတတိယချိန်ကွန်ဂရက်လွှတ်တော်မှာပြောကြားတဲ့နိုင်ငံတော်ခြေပြမင်းကွန်းမှာသမ္မတထရန့်ပြောသွားခဲ့ပါတယ်။တနအီခွဲနီးပါးကြာမင်းကွန်းထဲမှာသူ့ရဲ့သမ္မတတက်တန်တွေ အမေရိကန်စီးပွားရေးအတွက်ကောင်းမွန်လုပ်နိုင်ခဲ့တယ်လို့သမ္မတထရန်ကအခိုင်အမာပြောကြားခဲ့ပါတယ်
We come January လနောက်ဆုံးပတ်အတွင်းမှာပဲ American Basketball အကျော်အမော် Kobe Bryant ရဟယင်ပြကြတည်ဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆုခဲ့ကြပါတယ် Los Angeles မြို့ပြည်နာကခလာဘာဆာမြို့မှာရဟယင်ပြကြမှုအတွင်းအသက်40နှစ်အရွယ် Kobe Bryant နဲ့သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟယင်ပေါ်မှာပါသွားသူ6ယောက်စလုံးတည်ဆုံးခဲ့တာပါရဟယင်ဟာတိမ်ထုကိုရှောင်ပြီးပြန်တန်းရင်တောင်ဆောင်နဲ့တိုက်မိလို့ပြကြခဲ့တာလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေတည်တသာတိုးလာတဲ့အတွက်ဒီယောဂကဆိုးကနေရာအနက်ကူးစက်ပြန့်နှံ့တဲ့ယောဂဖြစ်နေပြီဆိုတာကို WHO ကချက်မှတ်ရေးဖွဲ့ကြီးကမတ်လ10ရက်နေ့မှာကြေညာပါတယ်။ဒီလိုကြေညာတဲ့မတ်လဒုတိယပတ်အတွင်းကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း13,800ကျော်ကူးစက်ခံထားရပြီးသေဆုံးသူပေါင်းကလည်း4,300ကျော်ရှိနေပါတယ်။ကျောင်းကူးစက်မှုတွေတိုးလာတဲ့အတွက်ကမ္ဘာနိုင်ငံတော်တော်များများခီးသွားလာခွင့်နဲ့ပြည်ဝင်ခွင့်ကန့်သတ်မိနေထုတ်ပြန်ခဲ့ပါတယ
်ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးအပေါ်သက်ရောက်မှုတွေကြောင့်မလဆန်းမှာပဲကမ္ဘာအစုရှယ်ယာဈေးနှုန်းတွေနဲ့ရင်းနှံဈေးနှုန်းတွေထိုးကျသွားပါတယ်အမေရိကန်အဓိကအစုရှယ်ယာတစ်ခုဖြစ်တဲ့နယူးယောက်ကဒေါင်းဂျုန်းစ်အစုရှယ်ယာအညွှန်းကိန်းဟာမလဒုတိယပတ်အတွင်း600ကျပ်နှုန်းနီးပါးနဲ့ညီမျှတဲ့1,500နီးပါးကျသွားခဲ့ပါတယ်7နှစ်လောက်ဇက်တိုက်အမျက်ဆုံးပေါ်လာခဲ့တဲ့အစုရှယ်ယာဈေးတွေပထမဆုံးအကြိမ်အများဆုံးပြန်ထိုးကျသွားခဲ့တာပါဒီလို COVID-19 ရောဂါပြန့်နှံ့မှုတွေကြောင့်ထိခိုက်နစ်နာလာနေကြတဲ့ American ပြည်သူတွေရဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့ဒေါ်လာ1 trillion 3ဆွဲနဲ့အစီအစဉ်တစ်ရပ်ကိုသမ္မတ Trump ကမလကုန်မှလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ
်မလလေလောက်ကလေးကဆက်ယုံတွေဈေးဆိုင်တွေစားသောက်ဆိုင်တွေနဲ့ယုံတွေပါဝင်လုပ်ငန်းခွင်တွေကိုပိတ်ခဲ့တဲ့နောက်ဒီဗီလာတွင်အမေရိကန်ပြည်ထောင်စုမှအလုတ်လက်မဲ့နှုန်း 14,800 ခန်းနှုန်းအထိထိုးတက်လာခဲ့ပါတယ်။1930ခုနှစ်တွေအတွင်းကမ္ဘာစီးပွားပြက်ကကျုံခဲ့ရပြီးနောက်ပိုင်းဒီလောက်ဆိုးတဲ့အခြေအနေကိုမကြုံခဲ့ရဘူးလို့စီးပွားရေးပညာရှင်တွေပြောဆိုခဲ့ကြပါတယ်။နိုင်ငံတော်မှာအလုတ်လက်မဲ့ကျူးခန့်စားခွင့်လျှောက်ထားသူ23သန်းကျော်ရှိမယ်လို့ပြည်သူ့အရေးဝန်ကြီးဌာနရဲ့ဆင်းနေမှာဖော်ပြပါတယ်။နောက်ပိုင်းလတွေမှာတော့လုပ်ငန်းခွင်တချို့ပြန်လည်ဖွင့်လှစ်တာကြောင့်အလုတ်လက်မဲ့ဥယျာဉ်ပြောင်းချသွားခဲ့ပါတယ်။
ကယောဂဇူကြီးရဲ့ချင်းချောက်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အခက်အခဲတွေကြုံနေရချိန်မှာပဲမေလ25ရက်နေ့ကအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မီနီယာပလိစ်မြို့မှာလူမဲအမျိုးသားဂျော့ချ်ဖလော့ဒ်ကိုရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်မှာတိုက်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီပေါ်ပေါက်ခဲ့ပါတယ်လူမဲရီရဲ့အသက်ကိုလည်းတံခိုးထားပါဆိုပြီးတောင်းဆိုတဲ့ Black Lives Matter လှုပ်ရှားမှုအဖြစ်ရဲရီရဲ့ရည်စံမှုနဲ့လူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေတိုင်းပြည်တော်ပေါ်ပေါက်ခဲ့တာပါ American ပြည်ထောင်စုတဝမ်းမြူကြီးတွေမှာဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့တယ်လို့ရဲတပ်ဖွဲ့တွေကိုပြုပြင်ပြောင်းလဲဖို့ငွေကြေးဖြတ်တောက်ဖို့ဆိုတဲ့တောင်းဆိုချက်တွေလည်းကြီးထွားလာခဲ့ပါတယ်George Floyd တည်ဆုံးပြီးတရင်ပတ်အနေနဲ့အကြာ Georgia ပြည်နယ် Atlanta မြို့မှာနောက်ထပ်လူမဲအမျိုးသားတူဖြစ်တဲ့ Richard Brooks ကိုရဲကတနက်နေ့ပြစ်လို့တည်ဆုံးခဲ့တာကြောင့်ရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွယ်မှုတွေအဆုံးသတ်ရင်တောင်းဆိုတဲ့ဆန္ဒပြပွဲတွေပို့ပြီးတော့အရှိန်မြင့်လာခဲ့ပါတယ်။ Oregon ပြည်နယ် Portland မြို့မှာအကြမ်းဖက်ဆန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေနှစ်လလောက်ဆက်တိုက်ပေါ်ပေါက်ခဲ့ပါတယ်။
ဒီနေ့ရဲ့ရဆက်မှုနဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေတမ်းပြည်တော်ပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုပြင်ကြောင်းလေးညွန်ကြားချက်တွေကိုသမ္မတထရန်ဂျော်လာတတိယဘက်မှလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ရဲတပ်ဖွဲ့ဝင်တယောက်ရဲ့အသက်အန္တရာယ်ကိုချေချောက်ခံရတဲ့အခြေအနေမျိုးကလွယ်လို့လယ်ဘင်းကိုတိုက်ချုပ်ပြီးဖမ်းဆီးတာမျိုးတွေတားပြစ်သွားမှဖြစ်တဲ့အကြောင်းလက်မှတ်ရေးထိုးတဲ့အခမ်းအနားမှာသမ္မတထရန်ကပြောပါတယ်ရဲတပ်ဖွဲ့ကိုပို့ပြီးတာဝန်ခံမှုရှိလာစေဖို့ရည်ရွယ်တဲ့ဆိုပေမဲ့လည်းသမ္မတထရန့်ရဲ့အမိန့်ဟာလုံလောက်မှုမရှိဘူးဆိုပြီးအတိုက်ခံဒီမိုကရက်တီနဲ့အခက်အခဲတချို့ကဝေဖန်ခဲ့ကြပါတယ်။ကျော်လာအတွင်းမှာပဲအမေရိကန်ပြည်ထောင်စုတဝန်းပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေကတခြားနိုင်ငံတွေကိုကူးစက်သွားပြီးလူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့ဖိနှိပ်ရဲဆက်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတကာလှုပ်ရှားမှုအဖြစ်အချိန်ကုန်နဲ့ပေါ်ပေါက်ခဲ့ပါတယ်
ဩဂုတ်လပထမပတ်အတွင်းလေဗနွန်နိုင်ငံဘေရုတ်မြို့တော်မှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ပေါက်ကွဲမှုကြီးကြောင့်အနည်းဆုံးလူ190သေဆုံးခဲ့တယ်လို့လူ6000လောက်ဒဏ်ရာရခဲ့တဲ့အပြင်လူပေါင်း3000နီးပါးအုပ်ယူနေဖြစ်ခဲ့ရပါတယ် ဗီရုကစိတ်ကန်းကုံနောင်ယုံမှာဖြစ်ပွားခဲ့တဲ့မတော်တဆပောက်ကွဲမှုကနေပြည်သူတွေရဲ့အထွေထွေမကျေနပ်မှုတွေကိုမိထိုးပေးသလိုဖြစ်ခဲ့ပြီးလက်နော်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေရက်ဆက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်မှုတွေနဲ့အင်အားသုံးဖြိုခွင်းတာတွေလည်းပေါ်ပေါက်ခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးလက်နော်အစိုးရကတည်င်းတပတ်ကြာအရေးပေါ်အခြေအနေမှာပထမပိုင်းကြီးညာခဲ့ပါတယ်။နောက်ပိုင်းမှာအစိုးရအဖွဲ့တစ်ခုလုံးနှုတ်ထွက်ကြောင်းကြီးညာပါတယ
်။မေလပထမပတ်အတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဓာတ်ဆီနံရေးအတွက်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတဲ့ဆိုပြီးကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ကမ္ဘာအစိုးရနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုအထောက်အထိတ်ကိုမရောက်သေးပေမဲ့လည်းလုံးလမဲ့ဖြစ်ကုန်တာတွေအစားအသောက်ရှားပါးတာတွေအပြင်ကလေးငယ်တွေအတွက်ကာဝယ်ဆေးမထိုးနိုင်တဲ့ပြဿနာတွေကိုစတင်ရင်ဆိုင်ရပြီလို့ပြောပါတယ်။အစင်အဆုံးသူတွေအထူးသဖြင့်မျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့သူတွေကိုကတ်ယောဂါနဲ့ကမ္ဘာစီးပွားရေးကြဆင်းတဲ့တန်ကအကာအကွယ်မပေးနိုင်ဘူးဆိုရင်နောက်နှစ်ပေါင်းများစွာအထိဆိုးကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆရာယုံကြည်ကဲမတ်လော့ခေါ်ကဒီပြောပါတယ
်ဘယ်လာရုစ်နိုင်ငံမှာအလက်ဇန်ဒါလူရှန်ကိုနှုတ်ထွက်ပြီးတောင်းဆိုဆန္ဒပြပွဲတွေအော်ဒိုလာ9ရဲ့ရွေးကောက်ပွဲပြီးခဲ့တဲ့က2020ခုနှစ်နှစ်ကုန်ထိစက်တိုက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြရတဲ့သူအများပြလူနေတက်ဖွဲ့တွေဖမ်းဆီးတာကိုခံခဲ့ရပါတယ်။သမရလူရှန်ကို6ချိန်မြောက်ပြန်အရေးခံခဲ့ရပေမဲ့သူအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာမင်းမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောဆိုခဲ့ကြပြီးအဲ့ဒီအချိန်ကစလို့မြို့တော်မင်းစ်နဲ့တခြားမြို့ကြီးတွေမှာလူလူဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်ခဲ့တာပါအနောက်နိုင်ငံတွေကလည်းရွေးကောက်ပွဲရလဒ်ကိုလက်မခံကြောင်းပြောဆိုထားပြီးသမရလူရှန်ကိုနဲ့ထိတ်တန့်ဘယ်လာရုစ်အစိုးရအရာရှိတွေအပေါ်မှာပိတ်ဆို့တင်ခတ်အရေးယူမှုတွေချမှတ်ခဲ့ပါတယ
်အော်ဗလာဒီမှာပဲရုရှားနိုင်ငံကထင်ရှားတဲ့တိုက်ခိုက်ခံကောင်းဆောင် LSC Navalny အစိတ်ကက်ခံရတဲ့သတင်းကနိုင်ငံတကာသတင်းကောင်းကြီးပိုင်းဒီမှာအများအာရုံစိုက်တဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းထန်ဝေဖန်လေးရှိသူအတိုက်ခံခေါင်းဆောင်နယ်ဗန်နီယာဆိုက်ဘေးရီးယားဒေသမှာရွေးကောက်ပွဲမဲဆယ်စီယုံပြီးမြို့တော်မော်စကိုလေယာဉ်နဲ့အပြန်ရုပ်တရက်အပြင်းထန်နာမကျန်းဖြစ်ခဲ့တာပါ။သူ့ကိုစေကူသားဖို့ဂျာမနီနိုင်ငံကိုတီးသန့်ဆေးရုံလေယာဉ်နဲ့ခေါ်ဆောင်ခဲ့ရပါတယ်။ဆိုဗီယက်ခေတ်ဓာတုအစိတ်တစ်မျိုးဖြစ်တဲ့နိုဗီ6အစိတ်နယ်ဗန်နီယာခန္ဓာကိုယ်ထဲမှာတွေ့ရတယ်လို့ဂျာမန်စိတ်ဗေဒစမ်းသပ်တဲ့ပညာရှင်တွေကပြောပါတယ်။တီချခွဲစစ်ဆေးခဲ့တဲ့ဆွီဒင်နဲ့ပြင်သစ်နိုင်ငံကတက်ခွဲခန်းတွေကလည်းဂျာမန်ပညာရှင်တွေရဲ့တွေးရှိချက်နဲ့ကန့်ညီတယ်လို့ပြောဆိုပါတယ်။ရုရှားဆူရကတော့ဒီစိတ်သိမ့်မှုမှာသူတို့နဲ့ပတ်သက်မှုမရှိဘူးဆိုပြီးညှင်းဆိုခဲ့ပါတယ်။စတေမာလာတတိယဘက်ထဲမှာတော့နယ်ဗန်နီရဲ့ဂျာမန်ရဲ့အခြေအနေတိုးတက်မှုရှိလာပြီးပြောဆိုတာလှုပ်ရှားတာတွေပြန်လည်လှုပ်လာနိုင်ခဲ့ပါတယ်။
စက်တင်ဘာလ15ရက်နေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံစတင်ကျင်းပပါတယ်။ American ပြည်ထောင်စုတရုတ်နဲ့ရုရှားအကြားကွယ်လွယ်ချက်တွေကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့ကိုရိုနာဗိုင်းရပ်စ်လက်တွဲတိုက်ဖျက်ရေးတွေအပေါ်မှာအရေးထိုးချိန်ချောင်းနေပါတယ်။ကာယောဂါစူးကြီးကြောင့်ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုအွန်လိုင်းကနေအဓိကကျင်းပတာဖြစ်ပြီး COVID-19 ရောဂါတိုက်ဖျက်ရေးနိုင်ငံစုံလက်တွဲဆောင်ရွက်ဖို့ကိုအဖွဲ့ဝင်နိုင်ငံတွေအဓိကအာရုံစိုက်ဆွေးနွေးကြပါတယ်။သမရဒိုနယ်ထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံသူ့လုပ်ရက်အပေါ်တာဝန်ယူလာအောင်လုပ်ဖို့ကုလသမဂ္ဂကိုညီလာခံမိန့်ခွန်းမှာတိုက်တွန်းခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအော်ဂိုလာတတိယဘက်အတွင်းတော်မီတွေချစ်ချပြတ်ပြတ်လောင်ကျွမ်းခဲ့တာကြောင့်တော်မီငိမ့်ကောင်ကူညီပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်ကနိုင်ငံတကာကိုကူညီတောင်းခံလိုက်ပါတယ်။ဒီလောင်တဲ့နေရာ960ကိုငိမ့်တဲ့ဖို့ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်10ခုကမိသားသမား12,000ကျော်ကျူးစားနေခဲ့ကြတာဖြစ်ပြီးကနေဒါနဲ့ဩစတြေးလျနိုင်ငံတွေကပါကူညီပေးဖို့ပြည်내ဥချုပ်ရေးမှူးဒူဆမ်ကဖန်ကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာယာနဲ့ချီတဲ့နေအိမ်တွေတခြားအဆောက်အဦတွေပျက်စီးခဲ့ရသလိုဒေသခံတွေတောင်းနေကြည့်ပြီးတော့လည်းပိုးရိမ်ဆွန့်ခွာထွက်ပြေးခဲ့ရပါတယ်။တောင်းပြီးကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ရပြီးမိသားသမားတွေအပါအဝင်လူ40ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တောင်းပြီးရတဲ့အကြောင်းလူပေါင်း3,000တဲ့နဲ့ပြေးလို့ရအောင်တောင်းရှိခဲ့ရပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကသူ့သမ္မတတာဝန်ယူတဲ့အခါမှာသူ့သမ္မတတာဝန်ကိုချမ်းဆောင်ဖို့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမကာမလာဟဲရစ်ကိုအောက်တိုဘာဒုတိယပတ်အတွင်းမှာကြီးညာလိုက်ပါတယ်။ကာမလာဟဲရစ်ကို1964ခုနှစ်ကယ်လီဖိုးနီးယားပြည်နယ်အနောက်ဖက်အော့ကလန်မြို့မှာဝေးဖွားခဲ့တာပါ။မိခင်ဖြစ်သူဟာအမေရိကန်ပြည်ထောင်စုမှာဘွဲ့လုံပညာရေးသင်ကြားဖို့ရောက်လာတဲ့အိန္ဒိယနယ်ပယ်ဖြစ်ပါတယ်။ပါကင်ကတော့ဂျမိကာနိုင်ငံကရွှေ့ပြောင်းလာသူဖြစ်ပါတယ်။ ်ဟဲရစ်ဟာအမေရိကန်နိုင်ငံရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ဒီမိုကရက်တစ်ပါတီမှာအရေးပါတဲ့ဂျူးသမရလောင်းတွေပထမဆုံးအရွေးခံရတဲ့လူမယ်အမျိုးသမီးတူဖြစ်လာပါတယ
်
ဒီမလာအတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတဝက်သေဆုံးသူတစ်တိုင်းကျော်သွားပြီလို့အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက္ကသိုလ်သုတေသနဌာနရဲ့စစ်တမ်းလေးမှာဖော်ပြပါရတယ်။ကမ္ဘာနိုင်ငံအသီးသီးမှာယောဂကူးစက်သူ33တန်းရှိနေပြီလို့စီးရင်ထုတ်ပြန်ထားပါရတယ်။စတေမလာအတွင်းအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ93သိန်းကျော်ရှိပြီးသေဆုံးသူ2သိန်း1000ကျော်ရှိသွားပြီလို့စီးရင်ကဖော်ပြပါရတယ်။
အော်တိုဘန်၂၈ရက်နေ့ကအမေရိကန်အချက်လက်တော်ကအတည်ပြုလိုက်တဲ့တရားရုံးချုပ်တရားသူကြီးအေမီကော်နီဘဲရက်ဟာတရားသူကြီးချုပ်ဂျွန်ရောဘတ်ရှေ့မှောက်မှာတရားဝင်ကျင့်တစ္ဆာကျင်းဆိုပါတယ်။တရားရုံးချုပ်တရားသူကြီးခံထားမဲ့အချိန်ဟာရွေးကောက်ပွဲကျင်းပဖို့နီးကပ်နေပြီးတပတ်ပဲကျန်တော့တဲ့အချိန်မို့နောက်တက်လာမဲ့သမရကပဲရွေးချယ်ရေးဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီရဲ့အမတ်တွေကြားအမြင်ပွားခဲ့ကြပါတယ်။American ပြည်ထောင်စုသမိုင်းမှာအနည်းဆုံးနှစ်ပေါင်း150အတွင်းလူနေစုပါတီဘက်ကထောက်ခံမဲ့တမင်းမှမပါဘဲနဲ့တရားရင်ကျုပ်တရားသူကြီးကိုခန့်ထားလိုက်တာပါ။ကွယ်လွန်သူတရားရင်ကျုပ်တရားသူကြီး Ruth Bader Ginsburg နေရာမှာ Amy Coney Barrett ကိုအစာထိုးခန့်ထားလိုက်တာပါ။အ
ော်တိုဘားလနေ့ဒီမှာပဲ American သမ္မတ Donald Trump နဲ့သမ္မတ Melania Trump တို့ COVID-19 ရောဂါကူးစက်နေတဲ့အကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကညေခဲ့ပါတယ်။သမ္မတဆွေကိုမေလန်ပြည်နယ်ဘက်သစ်စတာမှာရှိတဲ့ Potter Ridge စစ်ဆေးရုံအထူးကုသဂန်းကိုကျောင်းရှိကုသပေးခဲ့ရပါတယ်။တပတ်ကြာမှာတော့သမ္မတထရန်ကသူ့ရဲ့ဂျမကြီးဟာအင်မတန်မှကောင်းမွန်နေပြီးစေတောင်တောက်ဆရာမလိုတော့ဘူးလို့ပြောဆိုခဲ့ပါတယ်။ဆေးရုံမှာ၃ရက်ကုသမှုခံခဲ့တာရောအင်ဗျူတော်မှာဆက်လက်ကုသမှုတွေပဲကြောင်းသူ့ဒီယောဂါကိုခံနိုင်ကောင်းကောင်းရှိသွားပြီလို့သမ္မတဒေါ်နယ်ထရန်ကပြောဆိုခဲ့ပါတယ်။
နိုဝင်ဘာလအတွင်းအိန္ဒိယနိုင်ငံမှာအကြီးဆုံးလေသမားဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပြီးထောင်ပေါင်းချီတဲ့လေသမားတွေလေယာဆိုင်ပြည်ဆိုင်ရာဥပဒေသစ်ကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။တောင်သူလေသမားတွေကအိန္ဒိယနိုင်ငံမြို့တော်နီးစင်ဂျီဖုံဒေသတွေမှာရက်တွေနဲ့ချီစခန်းချဆန္ဒပြနေကြပြီးအဝေးပြေးလက်မကြီးတွေကိုပါပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။လေသမားတွေရဲ့ထွက်ကုန်တည်နှံတွေကိုအစိုးရကအာမခံထားတဲ့တပ်မတ်စည်းတိုင်းဝယ်ယူတာပြီးဆက်မလုပ်တော့ပဲကော်ပိုရေးရှင်းကြီးတွေကပဲကောက်ပေးတည်နှံတွေကိုဈေးနှိမ်လုပ်ကြီးအဝေးယူတာပြီးဖြစ်လာနိုင်တယ်ဆိုပြီးလေသမားတွေကစိုးရိမ်နေကြပါတယ်။ဝင်ကြီးချုပ်မူဒီကတော့ဒါဟာမမှန်ကန်ကြောင်းနဲ့လေသမားတွေကြားတဲ့အခုလိုထင်အောင်ထင်မှားဖြစ်အောင်အတိုက်ခံတွေကလုပ်လို့ရတယ်တုံ့ပြန်ဆွဆွဲခဲ့ပါရဲ
့ခန်းနိုင်ငံမှာဇူလိုင်လကလေးကဘောပေါက်ခဲ့ပြီးဝင်ကြီးချုပ်ပရာယုချွန်အော်ချာနှုတ်ထွက်ပြီးဖို့နဲ့ဖွဲ့စည်းပုံတည်ကြည်ဖို့ဆန္ဒပြထောက်ဆိုတာတွေနိုဝင်ဘာလအတွင်းမှာအခြေခံဆုံးအခြေအနေရောက်ခဲ့ပါတယ်ကျောင်းသားတွေဥဆောင်စတင်တဲ့ဆန္ဒပြပွဲတွေကနောက်ပိုင်းမှာထိုင်းပြည်ရဲ့အာဏာကိုကန့်သတ်ဖို့အထိထပ်တိုးတောင်းဆိုလာခဲ့ကြပါတယ်။ဆက်ကျော်တဲ့အရွယ်ကျောင်းသားတို့အပါအဝင်ဆန္ဒပြသူ35ယောက်ကိုသစ်ရှင်ဆောင်တန်းတွေချမှတ်နိုင်တဲ့တော်ဝင်မိသားစုကိုအစီအစဉ်ဖြတ်မှုနဲ့ထိုင်းအာဏာပိုင်တွေကနိုဝင်ဘာလအတွင်းမှာဆွဲချက်တင်ခဲ့ပါတယ်။
ဒီဇင်ဘာလ14ရက်နေ့မှာပဲအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတဲ့အကြောင်း Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့သမ္မတရွေးချယ်ရေးဖွဲ့ကတရားဝင်အတည်ပြုပေးလိုက်ပါတယ်။နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအကျိအနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိတာကြောင့်သူရှုံးရတယ်ဆိုပြီးသမ္မတထရန့်ကအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေပါတယ်။အဲ့ဒီပြည်နယ်တွေမှာတရားဆွဲဆိုမှုပေါင်း90ကျော်လုပ်ခဲ့ပြီးမဲ့သမရနဲ့သူ့ကိုထောက်ခံသူတွေကရှုံးနေကြပါတယ်။သမရဒိုနယ်ထရမ့်ဟာအမေရိကန်သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယတက္ကံရှုံးနေတဲ့ပြင်စမမြောက်သမရဖြစ်လာပါတယ်။ဒီကောက်ခံသမရဂျိုးဘိုင်ဒန်ဟာဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမရအဖြစ်ကျင်းပစာကျင်းဆိုမှာဖြစ်ပါတယ်။
ဒီဇင်ဘာလဒုတိယပတ်နဲ့တတိယပတ်တွေအတွင်းမှာတော့အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကာကွယ်ဆေးဖြတ်တဲ့ပုံကားကြီးတွေနေရာနဲ့သွားနေကြပါပြီ။ Pfizer နဲ့ BioNTech ကုမ္ပဏီတွေကထုတ်လုပ်တဲ့ကိုဗစ် -19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ဖက်ဒရယ်တာဝန်ရှိသူတွေကတည်ပြုခဲ့ပြီးဖြတ်ပိုင်းအတွင်းမှာပဲနောက်ထပ်အမေရိကန်ဆေးကုမ္ပဏီ Moderna ကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုအသုံးခွင့်ခွင့်ပြုဆုံးဖြတ်လိုက်တာပါ။ပြည်ထိုင်တဲ့ကနေဒါနိုင်ငံတွေကတော့ဒီကာကွယ်ဆေးကိုအသုံးပြုဖို့တည်ပြုပြီးဆေးတွေစထုတ်ပေးနေပါပြီ။နိုင်ငံတော်ဖြန့်ကျွေးစင်တာတွေဆေးရုံစီကံတွေကိုကုန်ကားကြီးတွေနဲ့ပို့ပေးနေတဲ့သတင်းတွေ ကျန်းမာရေးဝန်ထမ်းတွေကိုကာဝယ်ဈေးတွေစတင်ပေးပြီးဆိုတဲ့သတင်းတွေကအမေရိကန်ပြည်သူတွေအတွက်မျှော်လင့်ချက်နဲ့အားကျစရာသတင်းတွေဖြစ်ခဲ့ရပါတယ်
ဒါပေမဲ့လည်းဗြိတိန်နိုင်ငံမှာဗီဇပြောင်းလာပြီးကူးစက်မှုနှုန်းပုံမြင်နဲ့ကိုဗစ် -19 ပိုပြန့်နှံ့နေတဲ့ဆိုတဲ့သတင်းတွေကြောင့်အသွားလာကန့်သတ်ချက်တွေပို့ချပြီးဥရောပနိုင်ငံတွေကဗြိတိန်ကလာတဲ့ခရီးသည်တွေကိုဝင်ရောက်ခွင့်တားမြစ်လိုက်တာကြောင့်ဒီသတင်းကကာကွယ်ဆေးကြောင့်အာတက်စာမျှော်လင့်ချက်ရပါစားအချိန်မှာစိုးရင်စရာဖြစ်ခဲ့ပါတယ်။ Christmas နဲ့နှစ်သစ်ကူကာလတွေမှာခရိုင်းနှစ်တွေလိုစီစီကာကာမကျင်းပနိုင်ပေ online ကနေဖန်တီးတဲ့ပွဲတွေအဓိကလွှမ်းမိုးခဲ့ပါတယ်။
ဒီနေ့ပေါ်ရမင်းကြီးဖရန်စစ်ရဲ့ခရစ်စမတ်ခါသမယမိန့်ခွန်းမှာတော့ COVID-19 ရောဂါကာကွယ်ဆေးကိုကမ္ဘာပေါ်ကဒေသတိုင်းမှာရှိတဲ့လူတွေကြောက်အောင်လုပ်ပေးဖို့သူသဖြင့်တော့အကာအကွယ်အမဲဆုံးသူတွေအတွက်ကြောက်အောင်လုပ်ပေးဖို့ခရစ်စမတ်နေ့ပင်ကြားချက်ထဲမှာကမ္ဘာနိုင်ငံတွေကတိုက်တွန်းခဲ့ပါတယ်။မျိုးသားရေးဝါဒနဲ့ဆွေးရောက်သတိပုဂ္ဂလဝါဒတွေကြောင်းမိဒုက္ခရောက်သူတွေကိုသနာငင်းကြမှုရှိတာမျိုးခွင့်ပြုပြီးကြားဖို့ပေါ်ရမင်းကြီးကတိုက်တွန်းခဲ့တာပါ။ပေါ်ရမင်းကြီးလိုပဲနောက်တင်မှာဒီကတ်ယောဂဆိုးကလွန်မြောက်ပြီးအဘိုးဘေကင်ကောင်းမွန်တဲ့ဘဝတွေကိုပိုင်ဆိုင်နိုင်မှုပုံမှန်ပြန်လည်ရည်တည်နိုင်မှုမျှော်လင့်ကြရင်တစ်တစ်ဒီနေ့ကိုကမ္ဘာသူကမ္ဘာသားတွေချော်ပြခဲ့ကြပါတယ်။နှင်းအောင်ဆုံးဆက်ခဲ့ကြပါတယ်။ကျွန်တော်သိမ့်ထိုင်ဘူးပါ။မမသဇင်အောင်တဲ့အတူ2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုအခုလိုတင်ပြခဲ့ပါမယ်ခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ပါစေရှင်။အခုဆက်ပြီးတော့အပတ်စဉ်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာထွေးကတင်ဆက်ပေးပါမယ်။အမျိုးသမီးတွေအဓိကကြုံတွေ့နေရတဲ့အင်းတွင်းချမ်းဖတ်မှုတွေဟာ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်တည်တာတူလာတာတွေ့ရတယ်လို့ဒီလိုအခြေအနေတွေကိုလည်းလာဆောင်ကြည့်သူတေသနာလုပ်နေတဲ့အခရာအမျိုးသမီးအဖွဲ့ကပြောပါရယ်။ COVID-19 ကပ်ဘေးကြောင့်မြန်မာအပါအဝင်ကမ္ဘာထွန်းမှာအင်းရင်းချမ်းဖတ်မှုတွေတိုးလာတဲ့ဆိုတော့ကုလသမဂ္ဂနဲ့လူ့ကွင့်ရေးအဖွဲ့တွေကလည်းအချက်အလက်တွေနဲ့တကွထောက်ပြပြောဆိုနေကြတာပါ။2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအမျိုးသမီးတွေအင်းရင်းအချက်ဖတ်ခရရတဲ့ခြေနေတွေနဲ့ပတ်သက်လို့ဒီလိုအင်းရင်းချမ်းဖတ်ခရရသူတွေဘက်ကနေလိုက်ပါကူညီဆောင်ရွက်ပေးနေတဲ့အခရာအမျိုးသမီးအဖွဲ့ကိုတည်ထောင်သူလည်းဖြစ်လက်ရှိဒီအဖွဲ့ရဲ့မှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့မတ်ထားထားကိုဆက်သွယ်နေပြီးဒီတင်းတဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရစေ။
There's a path we must choose sometimes. Gotta stand up and fight sometimes.
ကျွန်တော်တို့ရှိကောလိုင်းတန်းတဲ့အမှုတွေကြီးကိုပဲကြည့်မယ်ဆိုရင်လေဒီကရက2019က2019မရှိလေ2020အခုချိန်ထိကျရင်135ခုရှိတယ်။ရာဂိုင်းတော့အဆင်ဆိုရင်385ရာဂိုင်းတော့လောက်ရှိကြလိုက်။နော်ဒီအင်တာနက်နဲ့ကိုကြည့်မယ်ဆိုရင်ကိုဗစ်ကြောင့်မှဒီလိုသမီးတွေတို့ကိုနိုင်စင်မှာဆက်သားဆန်းထက်ကြရေပို့တိုးလာတယ်လို့ဒီလိုပြောလို့ရပါတယ်။ကျွန်တော်နိုင်ငံမှာအချင်းချင်းပြူထားတာပေါ့နော်။ Internet data ရဲ့အတိတ်ကတော့မရှိတော့တနိုင်ငံလုံးတိုင်းတိုင်းရ။အာကျွန်တော်ပြောတာကျွန်တော်တို့ဖိတ်ဖို့တိုင်းတိုင်းနဲ့ Internet data ကိုပြောတာပါ။
ဟုတ်ကဲ့ဆိုတော့ဆိုလိုတာကဒါကဒီအဖွဲတစ်ဖွဲတည်းကိုလာပြီးတော့တိုင်တန်းတဲ့အရေးအတွက်ပဲရှိသေးတယ်ဒီတိုင်တန်းတဲ့နေရာမှာလည်းဘယ်လိုအခြေအနေရောက်မှလာပြီးတော့တိုင်တန်းတာလဲဆိုတာလည်းရှိသေးတဲ့အခါကျတော့အိမ်တွင်းအချက်ဖတ်မှုတွေအားဖြင့်မြန်မာနိုင်ငံမှာတိုင်းတာတစ်ခုအထိတော်တော်ကြီးဆိုးနေတယ်လို့ပြောလို့ရတဲ့အခြေအနေများရှိနေမလားမန်ထထားတို့ရဲ့ရှာဖွေတွေ့ရှိမှုအရဆိုရင်ဘယ်လိုများသုံးသပ်မိလဲရှင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အနေအထား
မြန်မာနိုင်ငံမှာလက်ရှိအိမ်တွင်းအချက်ဖတ်မှုဆိုတော့အခုမျိုးသိရှိချင်တာနောက်ပိုင်းချင်းတွေကလည်းလိုက်မှကျိုးမှပန်းပေါ့ဒီကနဘာဆိုင်ရာမိဆန်မာလို့နားလည်ထားကြရဲဒီတော့လို့ရှိရင်ဒီမင်းကနေအင်ဂျင်မထုံနဲ့ဆိုတော့အယူဆရပေါ့နော်ဥပမာကျွန်တော်ဟိုကကျွန်တော်ရိုက်လို့ extend လို့မှတိုင်းနေဆိုရင်ချက်ရတာကျွန်မပဲကျွန်တော်ဒီမှာရောက်ကြအောင်ချင်းချင်းလို့မအရင်ခင်ရမနေတဲ့လို့အမေကမပြတ်လို့တောင်းပြမချင်းတဲ့လို့အိမ်မှာကျွန်မကမပြတ်လို့ဆိုရဲ ว่าว่าพิจิตรในหายเชื่อจังทำใจยาวบนน้องพิจิตรในยาไรน้องไอ้เช่นเนี่ยเป็นเนื้อในยาไรน้องน้องตัวเมียนี่นะบนน้องพิจิตรในเชื่อมือน้องพิจิตรในไม่คลีดีกว่าโอ้กูเวจากพิจิตรแล้วแข็งแรงกว่าหัวใจเย่พิจิตรมือไม่ดีดีมือเย่ที่ชอบไปคือไอ้จังทำมือในจังหวะแข็งแรงบนน้องมาในงานมากูเป็นที่แข็งแรงอะไอ้เนี่ยจังทำมือเนี่ยตัวเล็กมือไอ้ลูกยูทายอะไร
ကျတော့ကိုဗစ်မဖြစ်ခင်နေရဖြစ်နေတာပေါ့မာဒီကိုဗစ်ကပ်ပြီးကြုံရတဲ့အခါကျတော့လူတွေအကျက်တဲတွေပိုကြုံလာတဲ့အချိန်မှာမိသားစုရလည်းအိမ်ထဲမှာပဲနေရတယ်။စာဝင်းနေရလည်းအပြင်ထွက်မလို့ရတော့အခက်အခဲတွေပိုဖြစ်လာတဲ့အခါမှာဒီရဲ့ဒီရိုက်ခတ်မှုအမျိုးသမီးတွေကပိုပြီးတော့ခံစားရတယ်ဆိုတဲ့ပုံစံမျိုးကိုပြောလို့ရနိုင်မလား။ဟုတ
်ကဲ့ကြောင့်လူတိုင်းခံရတယ်ဆိုပေမဲ့ဒီအချိန်မျိုးကိုကြည့်မဲ့အမျိုးသမီးတွေပိုပြီးတော့ခံစားရတယ်ပေါ့နော်။ดาวตะกบาลองต้องจ่ายให้โปรโมชั่นมานะทีหาโกก็ยกความให้อูไล่ลาเนี่ยแล้วก็ไปทุกคู่โยมดีเอ็นเกนจัดแพ้หมดโหใช่ป่ะเน
าะโอเคเออสุรราก็ดีโควิดกาลมาဒီအိမ်ရင်းချမ်းဖူးမှုကလည်းနောက်ထပ်တွဲကက်ပါလာတဲ့ကက်ဘေးတစ်ခုလိုတောင်မှပဲဖြစ်လာတယ်ဆိုတာတတော်ကိုဟိုစိုးရတဲ့အခြေအနေလို့ပြောချင်တာလို့ကျွန်မနားလည်ပါတယ်အဲ့တော့ဒီကိုဗစ်ကာလအတွင်းနဲ့ကိုဗစ်မတိုင်ခင်နဲ့ဈားထဲမှာအိမ်ရင်းချမ်းဖတ်မှုတွေတိုးလာတဲ့အရေးအတွက်ပေါ့နော်ဟိုဖြစ်လာတဲ့အခြေအနေလေးကိုလည်းနည်းနည်းလောက်ပို့ပြီးတော့ရှင်းပြပေးစေချင်ပါတယ်အရေးအတွက်အပြင်ရာခိုင်နှုန်းအပြင်ဘယ်လောက်ထိတက်သွားလို့ဒါဟိုကက်ဘေးတစ်ခုလိုတောင်ပြောချင်တာပါလေကျွန
်မတို့လမ်းတိုင်တန်းနဲ့အခြေအနေရဆိုလို့ရှိရင်ကိုဗစ်မဖြစ်ခင်ကတော်ရှင်ကိုရမှာဒီအင်ဂျင်ချမ်းဖတ်လို့ပေါ့နော်အမှုလောက်တိုင်တိုင်ပါရဲ့အဲဒီကိုစီဖြစ်သွားတဲ့အချိန်မှာသူ့မှာမတ်လမဆမ်းမဆမ်းနေတော့အိုင်းမှာလို့ရှင်ကိုဗစ်ကြောင့်ဆက်ပြီးတော့ဒီမှာပြန်ဆက်ပြီးတော့ဆောင်ရလာတဲ့အချိန်မှာလို့ရှင်မတ်မပိုင်ရနေပြီးတော့ဒီပေမေးနောက်ပိုင်းတော့ဖြစ်ဆိုလို့ရှင်ဒီအင်ဂျင်ချမ်းဖတ်မှုကတရက်ကိုတရက်ကျော်တော့လောက်ကိုတိုင်တန်းလာဖြစ်တယ်အဲဒီကိုရမှာတရက်ကိုဖြစ်ဖြစ်ဒီမှာပေါ်လာပါစေ။တရက်ကိုတရက်ထပ်တောင်ကျော်သွားရတော့နော်။ကျွန်တော်တို့ကတိုင်တန်းနေရတဲ့နောက်တော့ဆို600ရာခိုင်နှုန်းနဲ့800ရာခိုင်နှုန်းနဲ့အဲ့လိုမျိုးကတ်သွားရတယ်နော်။
ဟုတ်ကဲ့ဒါတော့မှဒါတိုင်တန်းတဲ့လူစည်းရင်းကိုပဲပြောနေတာနော်။လာပြီးတော့မတိုင်တန်းတဲ့သူတွေကအများကြီးရှိနိုင်သေးတယ်လို့လည်းယူဆနိုင်တာပေါ့။အ
များရှိနိုင်ပါတယ်။ကိုဖြစ်ဖြစ်နေတဲ့အတွက်တိုင်ရောဘလို့တောင်းပါလဲဒါလောက်ပြီးပါလဲပေါ့နော်။ဒါရောအများကြီးပဲ
။ဟုတ်ကဲ့ဆိုတော့ဒီလိုဖြစ်နေတဲ့သူတွေကိုလာပြီးတော့တိုင်တန်းတဲ့သူတွေကိုကာကွယ်ပေးတဲ့အပိုင်းမှာရောတခြားတို့လူမှုဖွဲ့စည်းတွေနောက်တွေအစိုးရတာဝန်ရှိသူတွေဘက်ကရောဒီလိုအိမ်ရင်းချက်ဖတ်ခဲ့ရတဲ့အမျိုးသမီးတွေအထက်ဘာတွေများကာကွယ်ပေးဆောင်ရွက်နေတာရှိပါသလဲရှင
်ကျွန်တော်တို့ဖွဲ့စည်းနေတဲ့တော့ကျွန်တော်တို့ကမ္ဘာကမြောက်ပေါ့နော်ပြည်ပြည်ဆောင်တဲ့ဝန်ဆောင်မှုပေးပါတယ်ဒီမှာဆိုလို့ရှိရင် hotline ဖုန်းလေးပေါ့နော်ရှိရပို့ခဲ့လိုက်တဲ့ covid ကာလမှာအရင်တော့နှစ်ခုပဲရှိရဲ့အခုဆိုနေလေးလို့ပါကျွန်တော်တို့ထည့်ပြီးတော့ဆောက်ခွေရှိခွေပါတူကြောင့်ထည့်တယ်။အရင်ကတော့ရန်ကုန်ကပေါ့နော်ဆောက်ခွေဖြစ်ပေးရခုကြတော့နေရီမှာရှိတဲ့ဟိုမိဖက်အဖွဲ့ကြီးတို့မှထောင်မှုတွေသူတို့နေရီမှာနော်။တိုင်းရဲ့အဖွဲ့အဖွဲ့နဲ့ချိတ်ဆက်ပေးပြီးတော့လောက်ဆောင်နေပါရဲ့။နောက်ကြတော့လက်တိုင်ရဲ့အမျိုးမျိုးတယောက်ကအရေးကြီးဆုံးဖြစ်တဲ့အတိုင်းတင်ခံတာပေါ့။ဒါဖြစ်တာလည်းဘလို့ဖြစ်တာလဲဒီကောင်းလို့ထင်တာကဖြစ်ချင်တာလားဘလို့အထီးဖြစ်ချင်တာဘလို့လောက်နိုင်တယ်လဲဆိုတော့တိောက်နဲ့တိောက်ဘလို့မှမပြေနိုင်။အဲ့မပြေပေါ်မှာမကြည့်ဘူးကျွန်တော်တို့ဒီစီဇန်နဲ့ဆောက်ရုံးနဲ့ဒီတိုင်းနဲ့လေးဆွဲပေါ်မှာပြီးတော့ဟိုအပ်ဒေ့အားလုံးကိုဆက်လက်ဆောင်ရတယ်ကျွန်တော်တို့ Survivor Center Approach တို့ပေါ်တဲ့ဟောထားမှုကိုပေးလာခံစားရတဲ့သူကိုဘဟုပြုပြီးတော့စီဇန်ဆွဲပြီးတော့ပေါ်မှာပြီးတဲ့ဟောထားမှုဖြစ်ကြတယ်
ဆိုတော့မထထပြောတဲ့အပေါ်မှာဆိုရင်ဒါမြန်မာနိုင်ငံမှာအင်းရင်းချမ်းဖတ်မှုတွေကတော်တော်လေးကြည်ကြဲပြင်းပြင်းရှိနေတယ်လို့ကျွန်မနားလည်ပါတယ်ဆိုတော့အစိုးရဘိုင်းဒီတာဝန်ရှိသူတွေအာဏာပိုင်ဖွဲ့စည်းတွေဘက်ကရောဒီလိုမျိုးမထထတို့လိုဖွဲ့စည်းနေပူးပေါင်းပြီးတော့ဆောင်ရွက်တာတွေရှိပါလားသူတို့ကရောဘယ်လိုထိရောက်တဲ့ကာကွယ်မှုတွေပေးနေတာရှိပါလဲရှင
်ကျွန်မတို့ကအခုခံစားလို့ရှိရင်ဒီလိုမျိုးပူးပေါင်းပြီးတော့လုပ်ဆောင်ရတာရှိရဲ့လုံဆောင်ရေးအခြေအနေကကျွန်မတို့ရဲ့ခုနကမြန်မာဖားလို့မရလို့ရှိရင်သူတို့ရှိမှထားမျိုးပေါ့နော်တို့လည်းတို့အကူအညီလိုအရင်ကျမတို့အပိုင်းပြီးတော့ဝိုင်းဝန်းကိုလောက်ထားပါရဲ့ပြီးတော့သူရထားပါရဲ့အနေနဲ့လည်းဒီပေါင်းမျိုးဒီရှူရန်တို့ကျမတို့ဖက်စီရနဲ့ဒီပေါင်းမျိုးလေးတလူမျိုးကိုကောင်းနဲ့ဆောင်မှုပေးမအောင်တို့ကို nation ပေါ့ဘလို့ချစ်ချက်ဆောင်ရွက်ကြမလဲဘလို့ဝေဆောင်မှုပေးကြမလဲမဒီကိုကောင်းလာမှာစံဖတ်မှုတွေအတွက်အနေနဲ့မျိုးလေးပို့ပြီးတော့ထိတ်တဲ့အားကောင်းမှုလေးပြုလုပ်ရဖို့လည်းစီစဉ်နေရေးဆွဲကြပါမယ် ်
အခုပြောနေတာအဓိကတော့ဒါဟိုဖြစ်ရက်တစ်ခုဖြစ်လာပြီဆိုလို့ရှိရင်ဒါဘလူကားခွဲစောင့်ရှောက်မှုတွေပေးတယ်ဘလူဝိုင်းပြီးတော့ဂူကြီးစောင့်ရှောက်တယ်လေဆိုတော့ပေါ့နော်ဆိုတော့ဒါကတစ်ပိုင်းပေါ့အပြင်ကိုဒါရေရှည်အနေနဲ့ကိုဒီလိုမျိုးအခြေအနေတွေမကြုံရအောင်ကြိုတင်ကာကွယ်နိုင်မဲ့အနေအထားမျိုးတွေဖြစ်လာဖို့ဆိုရင်ပေါ့တဆူရရဖက်ဖွဲ့စီလူမှုအတိုင်းဝဲအားလုံးပူးပေါင်းပြီးတော့ဘာတွေများဆောင်ရွက်နိုင်ပါမလဲရှင်
ဒါအဲ့တော့ဒီကနေ့အရင်အားရက်ကံပါဘူးရက်ကံပါဘူးဆိုရင်လူတိုင်းလူတိုင်းပေါ့အဖွဲ့စည်းဆိုင်ဆိုရဖွဲ့သမားတို့တင်ပြခြင်းဖြစ်တာမရှိဘူး။ခံစားရတဲ့သူတို့အနေနဲ့ဆိုလို့ရှိရင်ဒီမှာအပိစနာကပြဿနာတော့ဒီလိုမျိုးဖွဲ့ရတယ်ဒီလိုဆရာဖွဲ့တဲ့တမယာမဟုတ်တမယာဒီမှာဖွဲ့မှလည်းရှိပါရဲ့ရှာပါတိုင်ပါဆုံးဖြတ်ပါပေါ့နော်ဆုံးဖြတ်လို့ရှိရင်မှုဖွဲ့ရမယ်ပေါ့ဒီပေါ့နော်ချာလုံနိုင်တဲ့အကြိုက်အများကြီးအတိုင်းမှာဆင်းရဲပါပေါ့နောက်တစ်ခုကတော့အဲ့တော့အဖိုးရောက်ပိုင်းနဲ့ဆိုရင်ဥပဒေပေါ်မှာဒီအမျိုးသမီးတွေတကယ်ခံရတဲ့အမျိုးသမီးတွေရဲ့လက်ရှိလက်ပံ့ရေးဒီမှာဖြစ်နေတဲ့အနေအထားနဲ့ကိုက်တဲ့ဥပဒေကိုအမြန်ဆုံးရေးချက်တွေကိုအမြန်ဆုံးပြန်ဖန်တီးဖို့လိုပါတယ်။အဥပဒေရှိုံနဲ့လည်းမရသေးဘူး။ကျွန်တော်နိုင်ငံမှာကဒီလိုတူရဲ့အကူအညီတွေလည်းတပေါ်ထားအနေနဲ့ကြောင်းလိုက်ဖို့ရှိသေးတယ်။ဒီမှာဒီကိုယ်အောင်ရိုက်မှအသေးစားဖြစ်နေတယ်အမေမနဲ့မောင်ကိုဒီကနာဆောင်လို့ဆိုတဲ့အကြီးခေါ်ရှင်ချရဲ့မိမဆိုတဲ့ဆင်းနေမယ်ဒီမှာသူရင်းရိုက်ပြီးဆုံးမပိုင်လို့ရှိရဲ့မိမဆိုနှိမ်ထားရမယ်ဆိုတာမျိုးတွေကဒီရှင်ချတွေကဒီမှုကြောင်းရောင်း delay ထုံးဆောင်ရောင်းရောင်းဆရာရင်းရောင်းရောင်းနဲ့ဖြစ်လာတော့ကျွန်တော်တို့ဒေတာတိုင်းရင်းမှာမိမကိုရိုက်ဖို့အားပေးရတာရင်းမရှိဘူးဆိုတော့ဆရာရင်းဖွဲ့ပြီးရတဲ့ဘာမျိုးကိုဒီစချာရင်းတားမြစ်တဲ့အောက်ပြောင်းမှုတွေပုံသင်မှုတွေပြုလုပ်ရမယ်ကျွန်တော်တို့လိုဖွဲ့စည်းနေကြတယ်။ဆိုရအောင်ကျွန်တော်တို့လိုဖွဲ့စည်းပါဝန်ဆောင်မှုကိုနေရာကမှာလက်မနှီးဖို့တကယ်တမ်းကြိုးစားရတယ်။ဥပမာဆိုလို့ရှိရင်ကျွန်မအမေပြောနေကြပါတော့။ကျွန်မမိသားစုမှရိုက်မယ်ဆိုလို့ရှိရင်ကျွန်မဒီကျွန်မဝန်ဆောင်မှုအမိသားမှရှိရတယ်။ဒါမှမဟုတ်ဒီလက်မနှီးရကျွန်မဒီဖုန်းဆက်လို့ရတယ်လို့ကျွန်မအမျိုးသားကတော့ဖြေထားရင်ကျွန်တော်နှိမ့်ဆက်ခြင်းနဲ့အနိုင်ပြုခြင်းနဲ့ဒီစဉ်းစားမယ်ဝိဇာစဉ်းစားမယ်မှတ်ထားအောင်အနိုင်ဆုံးသွားမှာပါ။ထောင်ဟုတ်ရရှိနေတဲ့ဝန်ထမ်းတွေဖြင့်ဒီအကောင်းဆုံးတဲ့အခါမှာအကောင့်တော်တားဆီးခုချက်တယ်ပေါ့အဲ့ဒါလည်းပြောချင်ပါသေးတယ်
။ကျေးဇူးများကြီးတင်ပါတယ်အခုချိန်ပေးပြီးတော့ဖြည့်ကြပြီးတဲ့အတွက်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဘုရားတူတာဆိုရင်အမေရိကန်တခွင်အစည်းအဝေးမှာတော့ရွေးကောက်ခံဒုသမရကမလာဟဲရစ်ကိုဗစ်ကာကွယ်ဆေးထိုးလိုက်တာနောက်ဒီလူမဲအမျိုးသမီးဘရီယန်နာထေလာရဲ့ရုပ်ထုဖြစ်စီခံလိုက်ရတာဒီအကြောင်းတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကိုဗစ်ကာကွယ်ဆေးနိုင်ငံတော်ဆက်တင်ဖြန့်ချိနေတဲ့အချိန်ထဲမှာအမေရိကန်ထိပ်တန်းခေါင်းဆောင်တွေလည်းဒီကာကွယ်ဆေးထိုးခံနေပုံကိုရုပ်မြင်သံကြားတွေမှာတွေ့မြင်နေရပါတယ်။ကိုဗစ်ဆေးအပေါ်လူလူအနေနဲ့ယုံကြည်လက်ခံပြီးကာကွယ်ဆေးထိုးဖို့လုံဆော်တဲ့အနေနဲ့တာဝန်ရှိသူတွေကလူများရှိမှကုလိုကာကွယ်ဆေးထိုးကြတာပါ။အမေရိကန်ရွေးကောက်ခံဒုသမ္မတကမလာဟဲရစ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူဒေါ့အန်ဟော့ဖ်တို့လည်းကိုဗစ်ကာကွယ်ဆေးအင်္ဂါနေ့ကထိုးခဲ့ကြပါတယ်။
I have now been vaccinated, as Joe likes to say. There's a big difference between the vaccine and vaccinations. I want to encourage everyone to get the vaccine.
အခုပဲကာကွယ်ဆေးထိုးပြီးတော့ပြီ။ Joe Biden ပြောသလိုပါပဲ။ကာကွယ်ဆေးရလာနဲ့ကာကွယ်ဆေးထိုးနိုင်တဲ့အဆင့်ကြားမှာကိုပဲတကယ့်ကိုကြီးမားတဲ့တိုးတက်ပြောင်းလဲမှုတစ်ခုရှိပါတယ်။အားလုံးကလည်းကာကွယ်ဆေးထိုးဖို့တိုက်တွန်းပါတယ်။နာကျင်မှုမရှိပါဘူး။ဘေးကင်းပြီးတော့အချိန်လည်းမကြပါဘူးလို့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်ကဝါရှင်တန်မြို့တော်ကပြည်သူ့ကျန်းမာရေးဌာနတစ်ခုမှကာကွယ်ဆေးထိုးပြီးအင်္ဂါနေ့ကပြောသွားတာပါရွေးကောက်ခံသမ္မတဘိုင်ဒန်လည်းပြီးခဲ့တဲ့သတင်းပတ်ကပဲကာကွယ်ဆေးထိုးခဲ့တာပါဒီတော့တွင်အမေရိကန်ပြည်ထောင်စုမှကာကွယ်ဆေးထိုးပြီးတဲ့အစီအစဉ်အစောပိုင်းဂရီပေးပြောခဲ့တယ်လို့မြင်မြင်ဆန်းဆန်းမလုပ်နိုင်တာတွေရှိနေတယ်လို့တာဝန်ရှိသူတွေကဂရီပေးပြောဆိုနေကြပါတယ်ကုသယောဂဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာဖောင်ချီလည်းဒီဇင်ဘာ22ရက်နေ့ကပထမအကြိမ်ကိုဗစ်ကာကွယ်ဆေးထိုးခဲ့ပါတယ
်။ This what we're seeing now is the culmination of years of research.
အရင်ဘယ်တော့မှမကြုံခဲ့ဘူးတဲ့အချိန်အောက်မှာအချိန်တော်ကြာဆန်းသက်ရှာဖွေမှုရဲ့ရလဒ်ကိုအခုကျွန်တော်တို့တွေ့မြင်ခဲ့ရတာပါ။2020ဇန်နဝါရီလမှာစခဲ့တဲ့ virus ပေါ်ပြီးတော့တစ်နှစ်မကြာခင်မှာကျွန်တော်အပါအဝင်အားလုံးကာကွယ်ဆေးထိုးနိုင်ကြပါပြီလို့ဆိုရတယ်။NIH American မြို့သားကျန်းမာရေး Institute ညွှန်ကြားရေးမှူးဒေါက်တာ Francis Collins နဲ့ကျန်းမာရေးနဲ့လူမှုရေးရာဝန်ကြီး Alex Azaro နဲ့အတူ Moderna ကာကွယ်ဆေးထုတ်ခဲ့တာပါ NIH နဲ့ Massachusetts ပြည်နယ်က Moderna ရောဟာဒီကာကွယ်ဆေးကိုပူရဲဖန်တီးခဲ့ကြတာပါ COVID ကာကွယ်ဆေးပေါ်ပေါက်လာတဲ့သတင်းကြောင့်ကမ္ဘာတစ်လုံးမှာဝမ်းသာနေကြပေမဲ့လည်း COVID ကာကွယ်ဆေးထိုးဖို့ American တဝက်လောက်ကတော့မဝမရဲဖြစ်နေကြသေးပါ Britain မှာတော့တတ်မတည့်တဲ့ရောဂါ Allergy ရှိထားပူသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုမထိုးကြဖို့ဆေးဝါးကြီးကြေးဆိုင်ရာအနာဝိုင်းတွေကတတိပေးထားပါတယ်အခုလိုသတင်းမျိုးတွေကြောင့်တချို့ကလည်းကာကွယ်ဆေးထိုးဖို့မဝမရဲဖြစ်နေကြပါတယ်Los Angeles Mugan Sierra Walter ကအခုလိုပြောပါတယ
်။ I mean I don't even do the flu shot so I mean I think that maybe in the future
တော့ကွယ်ကွယ်စီတော့မထိုးဖြစ်ပါဘူး။နောက်တစ်နှစ်နှစ်လောက်ကြာပြီးချင်းဆိုရင်တော့ပိုးပြီးတော့စိတ်ချမှာပါ။လောလောဆယ်တော့ FDA ကခွင့်ပြုရင်တော့မထိုးပါမဟုတ်ပါဘူးလို့သူကပြောပါတယ်။အခုအခါမှာတော့ကာကွယ်ဆေးတွေနိုင်ငံအနှံ့ဖြန့်ချီနေပေမဲ့လည်းမှန်းထားသလောက်ခရီးမပေါက်ဖြစ်နေတယ်လို့ဆိုကြပါရယ်။ COVID ကာကွယ်ဆေးဖြန့်ချီရမှာပြည်နယ်တွေအနေနဲ့အဆင်ပြေပြေဆောင်ရွက်နိုင်အောင် American Federal ဆိုရအနေနဲ့ပိုအကူအညီပေးတယ်လို့ဆိုပါရယ်။ဒေါက်တာ Fauci က
Well, rather than stepping in and taking over, I think it would be maybe better.
ကိုကအစဆုံးဝင်လို့တာတဲ့သူတို့လုပ်ဖို့အဆင်ပြေအောင်ကူညီတာကပိုကောင်းမယ်ထင်ပါတယ်။ဝင်ဆွတ်ဖက်နေရလို့တော့မဆိုလိုခြင်းပေမဲ့ပြည်နယ်ရဲ့အလုပ်ကို Federal အစိုးရကဝင်လုပ်မယ်ဆိုတာတဲ့ပြည်နယ်အစိုးရတွေအနေနဲ့သူတို့အလုပ်သူတို့အဆင်ပြေပြေလုပ်လို့နိုင်အောင်ကူညီဆောင်ရွက်ပေးဖို့လိုတာပါ။ပြည်နယ်တွေအနေနဲ့သူတို့မျှော်မှန်းထားတဲ့အတိုင်းလုပ်ငန်းပြီးစီအောင်မဆောင်ရွက်နိုင်တဲ့အကြောင်းရင်းတွေထဲမှာဝန်ထမ်းအင်အားမတိုးချဲ့နိုင်တာလူလူကိုအချိန်မီအတိမပေးနိုင်တာနဲ့ကာကွယ်ဆေးတွေကိုတူလောင်တဲ့ဒီလိုအပ်တဲ့အေးကန်းစနစ်လုံလုံလောက်လောက်မရှိတာတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာဒီတစ်လအတွင်းတန်း20လောက်ကာကွယ်ဆေးထိုးပေးဖို့မျှော်မှန်းထားပြီးတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်တက်ကြီးကြေမာနေထိုင်သူတွေကိုဦးစားပေးထိုးပေးဖို့စီစဉ်ထားတာပါအမေရိကန်ပြည်ထောင်စုကကမ္ဘာပေါ်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာနိုင်ငံတော်ကလူပေါင်း3သိန်းခွဲနီးပါးသေဆုံးခဲ့ပြီးတော့တန်းရစေနီးပါယောဂကုဆက်ခံထားပါရခင်ဗျာကယ်လီဖိုးနီးယားပြည်နယ်အုတ်ကလန်မြို့နယ်မှာစိုက်ထူထားတဲ့လူမဲမျိုးသမီးဘရီယာနာတေလာရဲ့ရုပ်တုဖျက်ဆီးခံရတဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်လွန်ခဲ့တဲ့မတ်လတုန်းကကန်တကီပြည်နယ်လူဝေဗေးမြို့မှာရှိတဲ့သူနေအိမ်ခန်းတွင်ရဲတပ်ဖွဲ့ကဝင်ရောက်ပြီးတော့ပစ်ခတ်မှုဖြစ်ပွားရာကနေသူသေဆုံးခဲ့တာပါAmerican Bianzu မှာအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲလောလောထပ်ပေါ်လာချိန်မှာ Brianna Taylor တည်ဆုံးခဲ့တာကြောင့်သူ့ကိုဂုဏ်ပြုပြီးတော့အမတ်တရရုပ်တုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစိုက်ထူခဲ့တာပါပြီးခဲ့တဲ့သတင်းပတ်ကုန်စနေနေ့ကသူ့ရုပ်တုဖျက်ဆီးခံလိုက်ရတာကိုတွေ့ရှိခဲ့ကြပါတယ် Oakland မြို့ကန် Karen Kennedy က
I think for me it brought up a lot of emotions fromYou know her initial
သူတည်ဆုံးသွားပြည့်တဲ့နောက်အတော်လေးစိတ်မကောင်းဖြစ်ခဲ့ရပါတယ်အခုလဲသူ့ရုပ်ထုကိုဖျက်ဆီးလိုက်ကြပြီဆိုတော့နောက်တစ်ချိန်ထပ်ပြီးခန်းစားရပြန်ပါတယ
်တေလာရဲ့ရုပ်ထုကိုလုတ်ခဲ့သူပပုဆရာလီယိုကာဆင်ကတော့လေသမ်စကွဲမှာထားရှိတဲ့ဒီရုပ်ထုကိုဖျက်ဆီးတာဟာလူမျိုးရေးတက်ခိုက်မှုဖြစ်တယ်လို့ဆိုရတယ်လိုဝေဗေးမျိုးမှာမွေးရစင်းနဲ့ပတ်သက်ပြီးတော့ရဲကဝင်ရောက်စီးနှင်းမှုအတွင်းလူပြူရဲဝန်ထမ်းတို့ရဲ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသမီးဘရီယာနာတေလာသေဆုံးခဲ့ရာကနေအမေရိကန်တလွားဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်အသက်26နှစ်အရွယ်သူနာပြူတူဖြစ်တဲ့တေလာရဲ့နေအိမ်ကိုရဲတွေဝင်ရောက်စီးနှင်းရှာဖွေပြီးမှတော့မွေးရစင်းဝါလည်းမတွေ့ရသလိုငွေသားလည်းရှာမတွေ့ခဲ့ပါဘူးအခုအခါမှာတော့ဒီပြစ်ခတ်မှုမှာပါဝင်တဲ့ရဲဝန်ထမ်းနှစ်ဦးပေါ်စုံစမ်းစစ်ဆေးနေပါတယ်။အိုကလန်မြို့နေ Keith Groupie ကရုပ်တုဖျက်ဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောပါရယ်
။ it just makes me feel like I mean can't we have anything?
ဘာကြောင့်အခုလိုစိတ်ထားမျိုးနဲ့လောက်ကြတာလဲဆိုတာကိုစဉ်းစားမိပါတယ်။သူတည်ဆုံးသွားတယ်ဆိုတာကလွန်နေပါပြီ။အခုတော့ဘာကြောင့်ဒီလိုလောက်ကြတာပါလဲ
။ Taylor ရဲ့ရုပ်တုကိုထုလုပ်ခဲ့တာဟာ Black Lives Matter လောရှာမှုရဲ့အမွေနှစ်ကိုဂုံပြူတဲ့အနေနဲ့ဖြစ်တယ်လို့ခေပြန်နိုင်ငံရေးအခြေအနေပေါ်ထင်ဟတဲ့အမှုပညာလက်ရလို့လဲဘဘူးဆရာကာဆန်ကပြောပါရယ်ဖြစ္စည်းခံရတဲ့ရုပ်တုကိုဖယ်ရှားပြီးရင်တော့တိတ်မကြခင်မှာရုပ်တုအစ်တစ်ခုအစားပြန်စိုက်ထူဖို့အစီအစဉ်ရှိတယ်လို့သူကပြောပါရယ်အိုကလန်မြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့နန်နာဂျွိုင်နာက
it's a small bust head with a big base
ဒီရုပ်တုကအောက်ခံခုံပေါ်မှာတင်ထားတဲ့ဥကောင်းပိုင်းတည်းဆိုတော့ကန်ချီလိုရတယ်လို့ဖြည့်စီလို့လည်းရပါတယ်စကိတ်ဘုတ်စီးတဲ့ဥယျာဉ်နေရာမှာလှုပ်ထားတာဆိုတော့ဘာကြောင့်ဖြစ်မလဲဆိုတာမသိနိုင်ပေမဲ့လူမျိုးရေးမုန်တီးမှုကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ပါစေနဲ့လို့ပဲဆူတောင်းရင်းမျှော်လင့်မိပါတယ်
အခုခမာရာဘရီယန်နာဒီလာရဲ့အင်ကိုဝင်ရောက်ရှာဖွေရမှာလုံထုံးလုံနီးအတိုင်းမဆောင်ရွက်ခဲ့တဲ့ရဲဝန်နှန်းကိုရောပြစ်ခတ်ခဲ့တဲ့ရဲဝန်နှန်းကိုရောတပ်ဖွဲ့ဝင်ပြစ်ကနေထုတ်ပြဖို့အရေးယူဆောင်ရွက်ထားပါတယ်။ရဲတပ်ဖွဲ့ကအခုလိုဝင်ရောက်စီးနင်းရမှာတော့ဒေလာနဲ့အတူရှိနေတဲ့ချစ်သူအမျိုးသားကင်နက်ဝါကာကရဲတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့ထင်ပြီးတော့အနှက်နဲ့အရင်စီးပြစ်ခဲ့တာကြောင့်ရဲဝန်နှန်းတို့လည်းတန်းရန်ရသွားခဲ့ပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။2020ထဲမှာအင်ကာဂျိုစူးစမ်းမှုအပါအဝင်အာကာသနည်းပညာတွေ AI နည်းပညာတွေတိုးတက်မှုရှိတဲ့အပြင်ဒီကမ္ဘာလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်အချိန်တိုအတွင်းမှာပဲကာဝယ်ဆေးထုတ်နိုင်တဲ့ဆေးဘက်ဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေပါရှိခဲ့တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတန်ကပြောပါတယ်။
ဒီကယောဂါကာကွယ်မှုအတွက်ကိုသေသူတေသနာကအတင်းဆိုင်ပင်းပြီးလုပ်ကြပါတယ်ဒါတကဘာအဝမ်းပါပဲကိုရီးယားမှာကိုဂျပန်မှာကိုအိန္ဒိယမှာဒီနိုင်ငံမှာအင်္ဂလန်မှာအဲ့လိုဝိုင်းပြီးလုပ်ကြပါတယ်ဒီကာကွယ်ဆေးထုတ်ဖို့အတွက်ကိုလုပ်တဲ့အထက်မှာအဓိက3-4မျိုးလောက်ရှိပါတယ်အဲ့အထက်ကတနည်းအားဗီဇာမျိုးယူဆဲလ်ကိုပြောင်းလဲပြီးအန်တီဘော်ဒီတွေအများကြီးထုတ်လာဖို့အတွက်ကိုလုတ်တယ်ဟာအဲ့ဒီကဟိုဓာတုပေတာနိုဘယ်ဆုရတယ်ဒီအမေရိကန်နိုင်ငံနဲ့ပြင်သစ်နိုင်ငံအမျိုးသမီးတို့ထင်ရောက်သူတို့စတွေ့တဲ့ကက်စပါမျိုးဗီဇတီးဖြတ်မှုပေါ့နော်ဂျင်းအက်ဒီတင်းနဲ့ပတ်သက်တဲ့ဟာကိုအောင်မြင်မှုကိုသူတို့နိုဘယ်ဆုပေးလိုက်ပါအဲ့ဒီဟာအခြေခံပြီးတော့အဲ့ဒီဗီဇတီးဖြတ်မှုနဲ့ဗိုင်းရပ်စ်ပေါ့နော်မျိုးဗီဇ DNA ကိုပုံစံတစ်မျိုးတွင်းပေးလိုက်တယ်ကိုဗစ်ဗိုင်းရပ်စ်ရဲ့ပုံစံအတိုင်းအတိအကျကိုရှာနိုင်တဲ့ mRNA ပေါ့နော်သူ့ရဲ့ DNA ရဲ့မိဖက်ဖြစ်တဲ့ ribonucleic acid အဲ့ဒီဓာတ်ကိုဒီဇိုင်းလုပ်ပြီးတော့ထည့်ပေးလိုက်တာထည့်ပေးလိုက်ပြီးတော့မှတွားရှာပြီးတော့မှဖြတ်ပေးတယ်အဲကိုကံအားကောင်းလို့ပြေး COVID-19 သုတေသနနဲ့ပတ်သက်တဲ့ဟာမှာတိုးတက်မှုတစ်ခုပါဒါတကယ်ကိုအောင်မြင်မှုလို့ပြောနိုင်ပါတယ
်ဒီမျိုးဗီဇတိဖြတ်တဲ့နည်းပညာတစ်ကြောင်ယောဂပိုးကာဝယ်ဆေးထုတ်ရမှာအရင်လိုနှစ်နဲ့ချီပြီးမကြတော့ဘဲတနှစ်မပြည့်ခင်မှာထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဗီဇဆဲလ်ကိုခန္ဓာကိုယ်ပြင်ပမှာပွားယူနိုင်တဲ့နည်းတွေ့ကြတာလည်းထူကြတယ်လို့ပြောပါတယ်
။ဇီဝသုတေသနအောင်မြင်မှုတွေအများကြီးရှိပါတယ်။ဥပမာအဖြစ်လူရဲ့ကိုယ်အတွင်းမှာမဟုတ်ဘဲနဲ့ဗီဇဆဲလ်ကိုအပြင်မှာပွားယူလို့ရတဲ့သုတေသနကိုဒီနှစ်အောင်မြင်စွာလုပ်လို့ရပါတယ်။များသောအားဖြင့်တက်ရှိဆဲလ်တွေထဲမှာတက်ရှိခန္ဓာကိုယ်ထဲမှာသူကပွားယူရပါတယ်အခုကပြင်မှာဓာတုပေဒနီးအယပေါ်ပြီးတော့မှပွားယူတဲ့နီးကိုသူတို့စတွေ့ပါတယ်ဒါအောင်မြင်မှုကြီးတစ်ခုလို့ဆိုနိုင်ပါတယ
်မျက်စိနဲ့ပတ်သက်တဲ့တီထွင်မှုနည်းပညာတွေထဲမှာတော့ထူးထူးခြားခြားအောင်မြင်မှုတစ်ခုရှိပါတယ
်မွေးကလေးကမျက်လုံးကွယ်နေတဲ့လူတွေအတွက်ကိုသူတေသနာလည်းပါပါတယ်ဗကရီမျက်လုံးကလုံးဝမမြင်ရတော့ဘူးအဲ့တော့သူကမျက်မှန်တက်လိုက်ရတယ်မြန်မာမှာကိုနိုင်ကူကသူကကင်မရာလိုဟာမျိုးလေးတက်ပေးထားပြီးတော့မှအဲ့ဒီကင်မရာကနေမြင်လွှားနေပြီးတော့အုံနောက်ထဲကိုတရားစစ်ကလေးတွေနဲ့သွားပြီးတော့ stimulate လုပ်တဲ့ဟာမျိုးလိုပဲမြန်မာကင်မရာကနေရိုက်လိုက်တဲ့ရုပ်လွှာကိုတရားစစ်တပ်ပြောင်းပြီးအုံနောက်ထဲမှာမျက်လုံးရုပ်တဘာဝကိုမြင်ရတဲ့ဒီမျက်ကြည်တက်ကိုသွားပြီးတော့နှိုးဆွပြီးတော့မှပုံရိပ်မြင်အောင်လုပ်လို့ရပါပြီအဲ့ဒါဒီအရေးကြီးတဲ့အောင်မြင်မှုတစ်ခုပါနောက်ဆုံးသူတေသနာလုပ်တဲ့အထက်မှာမျက်ကမှန်ကနေအဝေးရောအနီးရောကိုသူဟာသူအလိုလို adjust လုပ်ပေးပြီးဒီမှန်ဘလူးအားကိုချဲ့လိုက်ရောလိုက်လုပ်လို့ရတဲ့ဟာအဒါပေါ်လာပြီအဒီနဲ့ပို့ပြီးစိတ်ဝင်စားဖို့ကောင်းတာဘင်ကွန်းပြောနေတဲ့အခါကျလို့ရှင်ဘင်ကွန်းပြောတဲ့လူကဒီလိုအောက်ကိုကြည့်နေမဲ့အစအဲ့ဒီမျက်ကမှန်မှာ computer screen လိုဟာမျိုးအလိုလိုပေါ်လာမယ်ကိုပြောချင်တဲ့စလုံးလေးတွေကိုပတ်ထားတဲ့ဟာလေးတွေပါအကုန်ပေါ်လာတယ်အဲ့တော့ double vision လို့ဖြစ်သွားအဲ့တော့မျက်ကမှန်မှာအလွှာတွေအများကြီးထည့်ပြီးပြောနေတဲ့လူကိုလည်းမြင်နေရတဲ့အချိန်မှာပဲမိန်ကုံးပြောနေတဲ့လူကပဲသူပြောချင်တဲ့အကြောင်းအရာတွေကိုလည်းဒီမျက်လုံးပေါ်မှာအလိုလိုပေါ်လာအောင်လုပ်ပေးလို့ရတဲ့နည်းပညာ
2020အတွင်းထူးခြားတဲ့တီထွင်မှုနောက်တစ်ခုကတော့ဇီဝအဋ္ဌိထုတ်နိုင်ခဲ့တာပါ
စိတ်ပညာမှာခွဲစိတ်ကုသတဲ့အခါဒဏ်ရာရတဲ့အခါအသားကိုပြန်ချုပ်ရတယ်။မြင်းမီးနဲ့ချုပ်တာ၊ကော်ကတ်တာတို့ဘာတို့နဲ့အသားကိုပြန်စီအောင်လို့အခုသူတို့လူရဲ့အရေပြားအရေခွန်ကကျဲလေကနေပြီးတော့မှသူကအချီတစ်မျိုးထုတ်လိုက်တယ်။လူခန္ဓာကိုအစိတ်ပိုင်းကနေထုတ်တဲ့အရေခွန်နဲ့ထုတ်တဲ့အချီဖြစ်တဲ့အတွက်ပြန်ချုပ်လိုက်တဲ့အခါဟိုအနာကျက်တာမြန်ပါတယ်။ အဲဒါက biological yarn လို့ခေါ်တယ်ဇီဝအချီပေါ့အဲ့ဒါကိုဒီနှစ်ထဲမှာထွင်တာ
နောက်အောင်မြင်မှုတစ်ခုကတော့ xenobots လို့ခေါ်တဲ့တက်ရှိဆက်ရုပ်ကိုဖန်တီးနိုင်တာပ
ါတက်ရှိဆက်ရုပ်လို့ခေါ်ရမှာပေါ့နော်ဟိုဇီဝနဲ့လှုပ်ထားတဲ့ xenobot လို့ခေါ်ပါတယ် xenobot ကပါလဲဆိုလို့ရှိရင်ရိုးရိုးဆက်ရုပ်မဟုတ်တော့ပဲနဲ့သူက cell တွေကိုကိုလိုချင်တဲ့ design နဲ့ပုံစံရအောင်လုပ်ပြီးတဲ့အခါဒီ cell ကပဲမလိုအပ်တဲ့ပစ္စည်းကိုဖယ်ပေးဖို့လိုအပ်တဲ့ပစ္စည်းကိုဓာတုသဘောအရာပြောင်းလဲမှုအဲ့ဒါကိုထည့်ပေးဖို့အတွက်ကိုသူတို့ဒီဇိုင်းလုပ်ပါတယ်အဲ့တော့သူတို့ဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီ super computer ပေါ့နော်ရိုးရိုးကျွန်တော်တို့ computer နဲ့မဟုတ်ဘူးတစ်စက္ကန့်ကိုအချိန်ပေါင်းတန်ပေါင်းတိန်ပေါင်းဂရေပေါင်းမြောက်များစွာ instruction ကိုတွက်ချက်နိုင်တဲ့ set နဲ့သူတို့ model ပေါ့နော်ဒီဇိုင်းလုပ်ပါတယ် cell အမျိုးစုံသူတို့ထွင်ကြည့်တယ်လုပ်ပြီးတော့မှသူတို့ဆေးကုခိုင်းလိုက်တယ်ရှာခိုင်းလိုက်တယ်အာဖရိကတိုင်းမှာရှိတဲ့ part တစ်မျိုးရဲ့ cell ကိုဒီဇိုင်းလုပ်ပြီးတော့မှသုတေသနလုပ်တာပါအဲ့တော့သုတေသနအောင်မြင်မှုကနောက်တစ်ဆင့်မှာဘာပါလာမလဲဆိုလို့ရှိရင်အတုံးချတာတွေအများကြီးပါပဲအနုမြူဓာတ်ရောင်ခြည်ဖြစ်နေတဲ့နေရာဘယ်နေရာမှာလဲဒီ cell တွေကိုမွေးပြီးတော့မှရှာခိုင်းလိုက်လို့ရတဲ့ဟာတနည်းသူတို့စဉ်းစားတာပေါ့နော်အဲ့လိုချက်ချင်းအသုံးပြုလို့ရမှာနောက်ဒီသမုတ်ဒရာတွေထဲမှာရှိတဲ့ plastic အပိုင်းအစတွေအဲ့ plastic အပိုင်းအစတွေကသမုတ်ဒရာအပြင်ကြီးတစ်ခုလုံးဆိုတိတ်များလွန်အကြီးတဲ့အခါကျတော့ဒီအပိုက်တွေကိုရှင်းဖို့အတွက်ခုန cell တွေကိုအများကြီးကိုမွေးထုတ်လိုက်ပြီးပင်လယ်ပေါ်မှာဖြန့်ချိလိုက်မယ်ဖြန့်ပြီးတော့မှသူက micro plastic လို့ဒီအပိုက်တွေကိုတိမ့်ပြမဲ့နီးစားလုပ်ကိုကြိုးစားနေပါတယ်နောက်ခုကျွန်တော်တို့သွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီသွေးကြောတွေကို xenobot ဆက်ရုပ်ကလေးကိုထည့်ပေးလိုက်သွေးကြောပိတ်နေတဲ့နေရာရောက်လို့ရှိရင်ပိတ်နေတဲ့သွေးကြောအစီကိုသူတဖြည်းဖြည်းဖဲ့ယူမယ်ဆိုပြီးတော့အဲ့ဒီနီးကိုသူတို့သူတေသနာလုပ်နေပါပြီခင်ဗျာ
နောက်တစ်ခုကလူရဲ့ခန္ဓာကိုယ်ရင်းအစိတ်အပိုင်းတွေကိုအထင်သာမြင်နိုင်အောင်လုပ်နိုင်တာဖြစ်ပါတယ
်ခန္ဓာကိုယ်အစိတ်အပိုင်းရဲ့ယိုယွင်းမှုအတိအကျသိဖို့အတွက်ကိုသူတို့ transparent organ ဆိုပြီးတော့သူတို့နီးတစ်မျိုးထွင်ပါတယ်ဥမာအားဖြင့်အုံနှောက်ရဲ့အစိတ်ပိုင်းကဘယ်လိုရှိသလဲဆိုတဲ့ဟာကို UU X-ray နဲ့ရိုက်လို့မရတဲ့အတွက်လေဆာရောင်ခြည်အဲ့ဒီနည်းပညာကွန်ပျူတာနည်းပညာနဲ့ယောဂဖြစ်နေတဲ့အုံနှောက်ယောဂဖြစ်နေတဲ့ကြောက်ကပ်ကိုသုံးဘက်မြင်အကုန်လုံးကြည့်လို့ရအောင်လုပ်တဲ့ set ကိုသူတို့ထွင်တာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်တန်ကိုအမေရိကန်နိုင်ငံသားတွေစံ့ကြံခံနိုင်အောင်ပြသခဲ့တဲ့2020မှာကာကွယ်ဆေးနဲ့ပတ်သက်ပြီးအောင်မြင်မှုရခဲ့တာအပါအဝင်လှုပ်ဆောင်ခဲ့တာတွေအတွက်အမှတ်ရကြဖို့သမ္မတဒေါ်နယ်ထရမ့်က2021နှစ်တည်းအခါသမယအတွက်သမ္မတအင်ဗျူကနေဗီဒီယိုမင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့နှစ်တည်းအကြိုညချမ်းမှာကျန်းမာရေးလုပ်သားတွေကိုခုံပြုခဲ့ပါတယ်။ကမ္ဘာတစ်လုံးကနိုင်ငံအသီးသီးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြန်ဖြန့်ဝေပေးနိုင်ဖို့အတွက်ရည်ရွယ်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခြေသပရင်းနေမှာ Pfizer BioNTech ထုတ်ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပါတယ်။မနေ့ကတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားခဲ့ခြင်းကစပြီးအမေရိကန်နဲ့ဂျာမနီပူးတွဲထုတ်လုပ်တဲ့ဒီဆေးဟာအရေးပေါ်အသုံးပြုခွင့်ပထမဆုံးရခဲ့တာလို့ WHO ကပြောပါတယ်။အခုလိုလှုပ်ဆောင်တာကကမ္ဘာတစ်လောကိုဗစ် -19 ကာကွယ်ဆေးဖြန့်ဝေပေးနိုင်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ကြောင်းနဲ့ဒီကာကွယ်ဆေးကိုကမ္ဘာတစ်လောဦးစားပေးပြီးထိုးဖို့အတွက်လိုအပ်သူတွေစီလုံလုံလောက်လောက်ရအောင်လှုပ်ပေးဖို့လိုတယ်လို့ WHO ကကာကွယ်ဆေးလက်လှမ်းမြေလှုပ်ဆောင်နေတဲ့ထိပ်တန်းအရာရှိကပြောပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်မဲဆယ်စီးရုံနေစဉ်ဖမ်းဆီးခေါ်ဆောင်လာခံခဲ့ရတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်းသုံးပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းရန်ကုန်အမေရိကန်တန်ယုံကနှစ်ဆန်းတည်းတောက်ကြံနေမှာပြောပါတယ်။ဒီမိုကရေစီစနစ်တစ်ခုမှာကိုယ်စားလှယ်လောင်းတွေအတွက်ဘေးကင်းပြီးလုံခြုံမှုရှိရှိနဲ့မဲဆွယ်စည်းရုံးခွင့်ရှိရမှာဖြစ်ကြောင်းလည်းတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါတယ်။ရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နေမီမင်းမြင့်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့ကိုရွေးကောက်ပွဲမတိုင်ခင်အောက်တိုဘာ24ရက်တုန်းကအေအလက်နက်ကိုင်အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးနှစ်ဆန်းတည်းနေမှာတော့ပြန်လွှတ်ပေးကြတာပါ။တင်းင်းရင်းနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ခင်ဗျာပါ
This program has come to you from the Voice of America, Washington.